Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2022ခုနှစ် February 14ရက်နေ့တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်6နိုင်က9နိုင်အထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရဲမထွန်းကဒေါက်ကီမျိုးသက်နဲ့အတူတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးလို့73ရက်မြောက်နေမှာပဲပြည်သူလူထုရဲ့လုံခြုံဘေးကင်းရေးအတွက်ညအချိန်မတော်မှာပြည်သူလူထုကိုယ်တိုင်ကြိုးပမ်းကာကွယ်နေကြရပြီဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးလမ်းမတော်တင်ငန်းကျုံငမိုးရဲ့အပါအဝင်နေရာတော်တော်များများမှာအစိတ်ခတ်မှုနဲ့မြေခွင်းပြမှုတွေဖြစ်ပေါ်နေတဲ့ဆိုပြီး Citizen Journalist လို့ခေါ်တဲ့တာဝန်ပြည်သူတွေကသတင်းပေးပို့သူတွေကလူမှုမီဒီယာတွေကနေတဆင့်ဖြန့်ဝေနေတာဖြစ်ပါတယ်။
ဟုတ်ပါပါကျွန်တော်အကြမ်းမဖက်ပါဘူးနော်ကျောင်းသူ့ကိုမေးကြရှိရမေးပါပါသူနဲ့ပေါင်းမဘယ်နှယောက်ပါသေးလဲကျောင်းမေးအောင်ပါပါဘသူကလောက်ခိုင်းလဲပတ်စံဘလောက်ပေးလဲသူပစ္စည်းတွေဘယ်နှောင်းဖော်ထားခဲ့လဲကျောင်းမေးအောင်ပါပါကျောင်းရင်းဦးလို့တောင်းမှုထဲမှာပြည့်တယ်တောင်းမှုနဲ့ပြည့်ပြည့်ကျောင်းရက်ွက်နဲ့ပြေးရပါရက်ွက်နဲ့ပြေးပြီးတော့ကျောင်းရက်ွက်ထဲမှာမတင်ပဲနဲ့ဆန်းကျောင်းလေးနဲ့တော့ပြည့်ပြည့်ဒီဘက်ထွက်ပြေးရပါကျောင်းရက်ွက်နောက်ကိုညှက်ဖမ်းရပါရေကွင်းထဲမှာတော့ကစုံကင်းထဲမှာပုံးနေရပါခဏ
ရေကွင်းတိုင်းတွင်ကမြို့နယ်ပေါင်းစုံမှာအခုလိုအဖြစ်အပျက်တွေဖြစ်ပေါ်နေတာနဲ့အတူပြည်သူလူထုကိုယ်တိုင်ကအကြမ်းမဖက်ပဲဘေးအန္တရာယ်ကင်းရှင်းရေးကိုတာဝန်ယူနေရတယ်လို့လည်းလူမှုမီဒီယာတွေမှာဖော်ပြနေကြပါတယ်။စီယုချွေရေးကောင်စီကနိုင်ငံရေးကောင်ဆောင်တွေရွေးကောက်ပွဲတာဝန်ရှိသူတွေနဲ့တချို့လှုပ်ရှားသူတွေကိုဖမ်းဆီးထိန်းသိမ်းပြီးတဲ့နောက်အမှုနည်းနဲ့အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုမှာပါဝင်သူတွေကိုညအချိန်မတော်ဖမ်းဆီးမှုတွေကြောင့်ပြည်သူတွေစိုးရိမ်မှုတွေဖြစ်ပေါ်နေတာဖြစ်ပါတယ်။အဲ့ဒီတစ်ချိန်တည်းမှာပဲပြည်ထောင်စုနဲ့အထိုင်းအမန်နေနဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အမိန်နဲ့မြန်မာနိုင်ငံတဝန်းကအကျဉ်းသား13,000ကျော်ကိုလက်ပေးပြီးမှအခုလိုအခြေအနေရှုပ်ထွေးမှုတွေပိုပြီးများပြားလာနေတာလည်းဖြစ်ပါတယ်။ပြည်သူတွေအနေနဲ့1988ခုနှစ်တုန်းကကြုံတွေ့ခဲ့ရတဲ့အခြေအနေမျိုးကိုတဖန်ပြန်ပြီးကြုံတွေ့နေရတာလို့လည်းပြောပါရယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ကအာဏာသိမ်းလိုက်တဲ့မြန်မာစစ်တပ်ကနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေကိုပြင်ဆင်နေဆိုပြီးအမိန့်ဥပဒေတရားထုတ်ပြန်လိုက်ပါရယ်ဖေဖော်ဝါရီလ13ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အဲ့ဒီဥပဒေအရမြန်မာနိုင်ငံသားတွေရဲ့ပုဂ္ဂိုလ်ရေးလွတ်လပ်ခွင့်ကိုအကာအကွယ်ပေးထားတဲ့ပြောင်းရန်ချက်တွေကိုရပ်ဆိုင်ထားရမယ်လို့ဆိုပါရယ်ဆီယနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြသူတွေကိုနိုင်ငံအနှံ့အညီနဲ့ပိုင်းတွေမှာလိုက်လံဖမ်းဆီးနေတဲ့သတင်းတွေထွက်ပေါ်နေချိန်မှာဒီဥပဒေကိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့အမိန့်နဲ့ထုတ်ပြန်လိုက်တာလည်းဖြစ်ပါရယ်ဆေးဥချိုရေးကောင်စီကထုတ်ပြန်ချက်မှာမြန်မာနိုင်ငံသားတွေရဲ့ပုဂ္ဂိုလ်ရေးလက်လက်ခွင့်ကိုအကာအကွယ်ပေးရင်ဥပဒေပုံမှန်5ပုံမှန်9နဲ့ပုံမှန်10တို့ကိုရပ်ဆိုင်ထားရမှာဖြစ်ကြောင်းဖော်ပြထားပါရယ်အခြေခံဥပဒေပုံမှန်420ရာအခုလိုနိုင်ငံသားတွေကိုပေးထားတဲ့အခွင့်အရေးကိုရုတ်သိမ်းတာလို့လည်းပြောပါရယ်မြန်မာနိုင်ငံသားတွေရဲ့ပုဂ္ဂိုလ်ရေးလွတ်လပ်ခွင့်ကိုအကာအကွယ်ပေးရေးဥပဒေပုံမှန်5ရာနိုင်ငံသားတူတယောက်ရဲ့အိမ်တွင်ဝင်ရောက်ရှာဖွေတာနဲ့ဖမ်းဆီးတာတွေလုပ်ရင်ရက်ွက်ကြေးရအုပ်ချုပ်ရေးအဖွဲ့တွေကတာဝန်ရှိသူအနည်းဆုံး2ဦးတက်တည်အဖြစ်လိုက်ပါဖို့လိုအပ်ပါတယ်ပုံမှန်9အရာတော့တရားရုံးရဲ့ခွင့်ပြုချက်မရှိဘဲနိုင်ငံသားတူကို24နိုင်ထက်ကျော်ပြီးဖမ်းဆီးထားခွင့်မရှိသလိုပုံမှန်10အရာတော့ဒီစဲဥပဒေနဲ့အညီခွင့်ပြုမိန်ခွင့်ပြုချက်တွေနဲ့ဝရမ်းတွေပါပါရှိပဲနိုင်ငံသားတူရဲ့အိမ်ထဲဝင်ရောက်ပြီးပစ္စည်းရှာဖွေသိမ်းဆည်းရတဲ့လူကိုဖမ်းဆီးတာတွေမလုပ်နိုင်ပါဘူးနိုင်ငံသားတွေရဲ့ပုဂ္ဂလိကလွတ်လပ်မှုနဲ့ပုဂ္ဂိုလ်ရေးဆိုင်ရာလုံခြုံမှု privacy ကိုအကာအကွယ်ပေးဖို့အတွက်နိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုများကိုကာကွယ်ပေးရေးဥပဒေကိုပြဋ္ဌာန်းရတာလို့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်2019ခုနှစ်မတ်လ10ရက်နေ့မှာပြည်ထောင်စုလွှတ်တော်ကပြဋ္ဌာန်းထားတာဖြစ်ပါတယ်ခင်ဗျမြန်မာနိုင်ငံအတွင်းစစ်အာဏာသိမ်းမှုကိုစတင်တဲ့အမှုနည်းနဲ့အာဏာဖီဆန်လှုပ်ရှားမှုမြန်မာနိုင်ငံတွင်စစ်အာဏာသိမ်းမှုကိုစတင်တဲ့အမှုနည်းနဲ့အာဏာဖီဆန်လှုပ်ရှားမှု CDM မှာပါဝင်ပြီးလုပ်ငန်းခွင်မဝင်ရောက်ပဲနေတဲ့ဝန်ထမ်းတွေအနေနဲ့လုပ်ငန်းခွင်ကိုပြန်ဝင်ရောက်ဖို့လက်ရှိအာဏာသိမ်းယူထားတဲ့စစ်အုပ်ချုပ်ရေးကောင်စီကမနေ့ကတိုက်တွန်းလိုက်ပါတယ်။အဲဒီလိုမြန်မာအယုံမြင့်တန်ကြားကတစင်ထုတ်ပြန်ချက်မှာနိုင်ငံဝန်ထမ်းတွေဟာနိုင်ငံတော်ရန်တရားတစ်ခုလုံးကိုကောင်းမွန်စွာတပ်ဝင်လှုပ်ရှားနေစေရန်ဆောင်ရွက်နေကြသူတွေဖြစ်တယ်လို့လည်းဝန်ခံထားပါတယ်။ဒါပြင်နိုင်ငံရေးစီးပွားရေးစနစ်တွေနဲ့အစိုးရတွေဘယ်လိုပြောင်းပြောင်းနိုင်ငံတော်ရန်တရားအစီအမပြတ်စေဖို့ဆောင်ရွက်ကြရတယ်လို့လည်းဖော်ပြထားပါတယ်။ဝန်ထမ်းဥပဒေနဲ့ကျင့်ဝတ်အရာသက်ဆိုင်တဲ့စည်းကမ်းတွေဖောက်ပြမှုနဲ့တာဝန်ပြက်ကွက်မှုတွေရှိရင်အရေးယူနိုင်ပါတယ်လို့လည်းပြောပါတယ်။တာဝန်ထမ်းဆောင်မှုပြက်ကွက်မှုကပြစ်မှုမြောက်နိုင်ကြောင်းနဲ့ဥပဒေကြောင်းအရအရေးယူဆောင်ရွက်နိုင်ကြောင်းလည်းဖော်ပြထားပါတယ်။အတိပေးကြေညာချက်လို့သုံးနှုန်းထားတဲ့အဲ့ဒီစစ်အုပ်ချုပ်ရေးကောင်စီရဲ့ကြေညာချက်မှာပြက်ကွက်မှုကိုအရေးယူနိုင်ပြစ်မှုမြောက်နိုင် အရေးယူဆောင်ရွက်နိုင်ဆိုတဲ့အတုံးလုံးတွေဒါတုံးလုံးထားတာကိုတွေ့ရှိရပြီးဘယ်လိုအရေးယူဆောင်ရွက်မလဲဆိုတာကိုတော့တိတိကျကျဖော်ပြထားခြင်းမရှိပါဘူးခင်ဗျ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူပြီးဒေါန်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပါအဝင်နိုင်ငံရေးကောင်းဆောင်တွေတက်ကြွလှူရှားသူတွေနဲ့ရွေးကောက်ပွဲတာဝန်ရှိသူတွေကိုဖမ်းဆီးနေတာသတင်းနှစ်ပတ်တည်းရောက်လာချိန်မှာပဲဖမ်းဆီးနိုင်ခြင်းမရှိသေးတဲ့လူသိများတဲ့လှူရှားတက်ကြွသူတွေတချို့ကိုနေ့တုန်းကမြန်မာစစ်တပ်ကတရားစွဲဆိုဖမ်းဆီးမိန့်ထုတ်ပြန်လိုက်ပါတယ်။ဒီကြော်ကြားသူတွေကဆိုရှယ်မီဒီယာနဲ့လူမှုကွန်ရက်တွေကိုအသုံးပြုပြီးနိုင်ငံတော်ညီဝဲပြည်ပြားရေးကိုထိခိုက်စေတဲ့ရေးသားပြောဆိုချက်တွေကိုလုဆောင်နေတယ်လို့လည်းထုတ်ပြန်ကြမှာဆွဆွဲဖော်ပြထားပါတယ်။ဒီကြေညာချက်အရ88မျိုးဆက်ចောင်းသားကောင်းဆောင်တွေဖြစ်တဲ့ကိုမင်းကိုနိုင်နဲ့ကိုချင်မီတို့အပါအဝင်စုစုပေါင်း9ယောက်ကိုဖောင်ရန်ထုတ်လိုက်တာဖြစ်ပါတယ်။သူတို့တွေဟာလူသိများတဲ့အခွင့်အရေးကိုအသုံးချပြီးလူမှုကွန်ရက်တွေပေါ်ကနေစုစုဆန္ဒပြမှုတွေပေါ်ပေါက်လာအောင်လှုံ့ဆော်နေတယ်လို့လည်းဆွဆွဲထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့အာဏာသိမ်းပြီးဖွက်စည်းခဲ့တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုအာဏာသိမ်းအစိုးရလို့သုံးစွဲဖော်ပြတာဟာမမမကန်အသုံးနှုံးဖြစ်ကြောင်းနဲ့သုံးဆွဲခြင်းမပြုဖို့ပြန်ကြားရေးဝန်ကြီးဌာနကမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုတောက်ကြနေကညင်ကြားစာတစ်စောင်ပေးပို့ခဲ့ပါတယ်။ဖွဲ့စည်းပုံဥပဒေအရအခြေအနေရရကြောင်းနိုင်ငံတော်ကိုရေးပေါ်အခြေအနေကြေညာခဲ့ရတာဖြစ်လို့လက်ရှိအစိုးရကိုအာဏာသိမ်းအစိုးရလို့မမမကန်မသုံးဆွဲပါနဲ့လို့လည်းအဲ့ဒီစာမှာဖော်ပြထားပါတယ်။ရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်တွေနဲ့အညီဆောင်ရွက်နေတဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုသတင်းမီဒီယာတွေနဲ့သတင်းမီဒီယာအဖွဲ့အစည်းတွေကအာဏာသိမ်းအစိုးရလိုမမှန်ကန်သုံးနှုန်းခေါ်ဆိုရတာနဲ့လူမှုစုပူအောင်ကြောမှုဖြစ်အောင်တွေးထုတ်လုပ်ကြပြီးတာစားရလူရက်တွေကိုမလုဆောင်ဖို့လည်းပြောပါတယ်သတင်းမီဒီယာကျင့်ဝတ်တွေနဲ့အညီသတင်းတွေကိုဖော်ပြကြဖို့လည်းအဲ့ဒီစာမှာဖော်ပြထားပါတယ်
အမေရိကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153နဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ဗီအိုအေမြန်မာပိုင်းရဲ့တနင်္ဂနွေနေ့မနေ့ခင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ကျွန်မခင်မျိုးသက်ပါမြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးအဖွဲ့နဲ့ပူးပေါင်းပတ်သက်ခြင်းမလုပ်ဖို့အတွက် CDM လှုပ်ရှားမှုတွေဆန္ဒပြမှုတွေလုပ်ပြီးစစ်တပ်ကအာဏာသိမ်းတာကိုမကျေနပ်ဘဲဒီမိုကရေစီလိုလားကြောင်းပြတာနေကြတဲ့မြန်မာနိုင်ငံသားတွေနဲ့အတူ American ဘက်ကလည်းရက်တည်နေပါတယ်လို့မြန်မာနိုင်ငံ American တန်ယုံက February 23ရက်စနေနေ့မှာ Twitter ကနေပြောကြားခဲ့ပါတယ်။ American တန်ယုံရှင်မှာစနေနေ့ကလာရောက်ဆန္ဒပြသူတွေထဲမှာတန်ဃာတော်တွေပါပါဝင်လာကြတာပါ။ရန်ကန်လောက်ရှိတဲ့တန်ဃာတော်တွေဟာသာသနာအလံတွေကိုကန့်ဆောင်ကြတယ်လို့ရှင်အာနာရှင်ကိုအလိုမရှိကြောင်းဖော်ပြထားတဲ့စာရန်တွေလူမှုကောင်းဆောင်ဒေါန်ဆန်းစုကြည်နဲ့သမရကြီးဦးဝင်းမြင့်တို့ကိုချက်ချင်းလှုပ်ပေးဖို့တောင်းဆိုထားတဲ့စာရန်တွေကိုကန့်ဆောင်ပြီးငင်းချမ်းစွာဆန္ဒပြခဲ့ကြတာဖြစ်ပါတယ
်။ဦးဇင်းတို့ကပုဂ္ဂိုလ်တစ်ဦးတစ်ယောက်အတွက်လည်းမဟုတ်ဘူး။အဖွဲ့အစည်းတစ်ဦးတစ်ယောက်ရဲ့လက်အောက်ကလည်းမဟုတ်ဘူး။ဒါကြောင့်ဦးဇင်းတို့ဘယ်အဖွဲ့အစည်းရဲ့အလားမမကိုင်ဘူး။ဘယ်ပါတီအလားမမကိုင်ဘူး။သာသနာအလားမကိုင်ဘူး။ဦးဇင်းတို့ကပြောချင်တာကတော့နိုင်ငံကိုတော့အများဆုံးအာဏာရှင်စနစ်လက်ကောက်ကလုံးမြောက်စေခြင်းနဲ့နောက်ငြိမ်းချမ်းစေခြင်းနဲ့တိုးတက်စေခြင်းနဲ့2010မတိုင်ခင်ပေါ့နော်အမောက်ခေတ်ကိုပြန်မရောက်ချင်တာပါဒါကြောင့်အဓိကတော့မြန်မာပြည်ငြိမ်းချမ်းရေးကိုလိုလားလို့နောက်စစ်အာဏာရှင်စနစ်ကိုဥစဉ်တို့သဘောမတူလို့ဆန္ဒပြတာပါနော
်ငြိမ်းချမ်းရေးတန်ခတ်တမကကအရှင်ဝိစိတ်တနင်္ကာရကမင်ကြားသွားတာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုမြန်မာပြည်သူအများစုကလက်မခံကြောင်းနဲ့မြန်မာနိုင်ငံလုံးမြောက်ရေးအတွက်အကူအညီတွေပေးချဖို့အမေရိကန်တန်ယုံအပြင်ကုလသမဂ္ဂယုံတရုတ်စစ်တန်ယုံနဲ့ဘရူနိုင်းတန်ယုံတွေကိုလည်းတန်ကြားမှာဖြစ်ကြောင်းလည်းပြောပါတယ်။တန်ဃာတော်တွေအနေနဲ့မြန်မာနိုင်ငံသားတွေရဲ့ CDM လှုပ်ရှားမှုကိုထောက်ခံမှာဖြစ်ပြီးဒီလှုပ်ရှားမှုမှာပါဝင်သူတွေကိုလည်းအကူအညီပေးသွားမှာဖြစ်ကြောင်းပြောပါတယ်။ထိုင်းနိုင်ငံမှာလည်းဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြသူတွေကစနေနေ့မှာဘန်ကောက်ကလွတ်လပ်ရေးကြောက်တန်စီကိုခြိတဲ့ဆန္ဒပြခဲ့ကြပါတယ်။ကြောက်တန်မှာကျက်သွေးအောင်အဝတ်ကိုလွှမ်းပြီးဘရင်ကိုအတိအမဖြတ်ဖို့အတွက်ချမှတ်ထားတဲ့ကင်းကျက်တဲ့ဥပဒေတွေကိုဖျက်သိမ်းပေးဖို့အတွက်တောင်းဆိုခဲ့ကြတာပါ။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတကြော့ပြန်တိုးလာခဲ့တဲ့အတွက်ဝန်ကြီးချုပ်ပရာယုတ်ချန်အောင်ချာအစိုးရနှုတ်ထွက်ပေးဖို့လူငယ်တွေဥဆောင်တဲ့တောင်းဆိုမှုတွေအရှိန်လျော့လာနေပေမဲ့မကြသေးခင်ကထင်ရှားတဲ့တက်ကြွလှုပ်ရှားသူခေါင်းဆောင်တွေဦးအဖမ်းဆီးခံခဲ့ရတဲ့နောက်မှာဆန္ဒပြမှုတွေပြန်ပြီးတွေ့လာရပါတယ်။အရင်ရင်းနှင်းရင်းရဲတွေစောင့်ကြနေတဲ့ကြားကပဲရန်နဲ့ချီတဲ့တက်ကြွလှုပ်ရှားသူတွေဟာဘန်ကောက်မြို့ကအထင်ကြီးဒီမိုကရေစီကြောက်တန်ရှိရာလမ်းဆောင်မှာစုဝေးဆန္ဒပြခဲ့ကြပါတယ်။ဒီခေါင်းဆောင်တွေကို ဘရင်ကိုအတိဖြတ်မှုဆိုင်ရာဥပဒေနဲ့တရားစွဲဆိုထားတာဖြစ်ပြီးအဖြစ်ရှိကြောင်းထင်ရှားရင်တော့2015နှစ်လောက်ထိကြာခံရနိုင်မှာရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါစတင်ရရင်းမြစ်ကိုစုံစမ်းဖို့အတွက်အခုကျင်းနိုင်ငံကိုရောက်နေတဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့စုံစမ်းရေးမှူးတွေကသူတို့ကိုကျင်းအစိုးရကယောဂါစတင်တဲ့ဝူဟန်ကကနဦးအဆင့်ဖြစ်ပွားသူ184ဦးတို့ရဲ့ဆေးစစ်တမ်းအချက်လက်တွေကိုထုတ်မပေးဘူးလို့ Rogers သတင်းဌာနကပြောပါတယ်။သူတို့ကိုအချင်းချင်းမှတ်တမ်းပေးခဲ့ပေမဲ့ Lunar ကိုမင်းမြန်ထတာလူနာရီရဲ့တုံ့ပြန်မှုတွေနဲ့ဒီတုံ့ပြန်မှုတွေပေါ်မှာဆန်းစစ်ထားတဲ့အချက်လက်တွေအပါအဝင်စုံစမ်းရမယ့်ဆင်းမှာပါတဲ့မူရင်းမတိဖြတ်ရသေးတဲ့အချက်လက်တွေတော့မပေးခဲ့ဘူးလို့ Australian ကူးစက်ယောဂါပါရဂူ Dominic Doyle ကပြောပါတယ်။ WHO အဖွဲ့ကတော့စုံစမ်းမှုဆင်းသတ်မှတ်ထားတဲ့ဒီအချက်လက်တွေကိုပေးဖို့အတွက်ဆက်လက်တောင်းဆိုနေကြောင်းလည်းပြောပါတယ်။ဒီအဆိုအရကဘာကြောင့်မပေးတယ်လဲဆိုတာကိုအသေးချာမသိရသေးပေမဲ့အရင်နှစ်ကတည်းကဆိုင်တော့အခုခါမှာအချက်လက်တွေတော့ပိုးပြီးရလာပြီလို့ WHO အဖွဲ့သားတွေကယုံကြည်ကြောင်းလည်းပြောပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်ပေါ်မှာတရားဆွဲဆိုရေးမှာတည်တည်ခံမပါဘဲတရားရင်ဆိုင်ဖို့အတွက်အထက်လွှတ်တော်မှာစနေနေ့ကသဘောတူညီချက်ရခဲ့ကြပါတယ်။အစောပိုင်းမှာတော့အထက်လွှတ်တော်ဒီမိုကရက်ပါတီဝင်90စလုံးနဲ့အတူ Republican အထက်လွှတ်တော်မှာ5ဦးကတည်တည်တွေရဲ့ထပ်ဆိုချက်တွေကိုကြားနာဖို့အတွက်မဲပေးခဲ့ကြတာဖြစ်ပါတယ်။မဲပေးပြီးတဲ့နောက်အထက်လွှတ်တော်မှာနှစ်ဖက်အခြေချင်းပြောဆိုမှုတွေလုပ်ဖို့ရှိကြပါအောက်လွှတ်တော်ကသမ္မတဟောင်းထရန့်ပေါ်မှာတရားဆွဲဆိုရေးဆိုင်ရာမန်နေဂျာအောက်လွှတ်တော်မှဂျေမီရက်စကင်ကဝါရှင်တန်ပြည်နယ် Republican အောက်လွှတ်တော်အမျိုးသမီးအမတ်ဂျေမီဟဲရာဘတ်လာကိုဆင့်ခေါ်ခြင်းကြောင့်စနေနေ့ကပြောကြားခဲ့ပြီးတဲ့နောက်မှာတက်တေးခေါ်ယူရေးမခေါ်ယူရေးအတွက်နှဲခွဲခဲ့ကြတာဖြစ်ပါတယ်။အထက်လွှတ်တော်မှာနေ့လယ်နားအပိအချိန်မှာတော့တက်တော်အမတ်တွေကသူတို့ဟာဘတ်လာရဲ့ကြီးညာချက်ကိုတက်တေးဖြစ်တင်သွင်းဖို့အပါဝင်သဘောတူညီချက်ရပြီဖြစ်ကြောင်းကြီးညာခဲ့ကြတာဖြစ်ပါတယ်။တင်းနှင်းရင်းနဲ့မနေ့ကင်းတင်းနှင်းတွေကိုကိုရင်းနှင်းထွက်တဲ့သူတင်ပြပေးခဲ့တာပါအခုတော့မြန်မာနိုင်ငံရဲ့နောက်ဆုံးချိန်နေနဲ့ပတ်သက်တဲ့ဆက်သွယ်မေးမြန်းချက်တွေတင်ပြပို့ချက်တွေကိုဆက်ပြီးတင်ပြပေးမှာပ
ါကျွန်တော်ကတော့ဇော်ဝင်လိုက်ပါခင်ဗျာမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်ကအာဏာသိမ်းလိုက်တဲ့နေ့မှာပဲဖမ်းဆီးတင်းတင်းခံခဲ့ရတဲ့တင်းနှင်းတားဒိုင်ဒေတာကြီးအစိုးရအဖွဲ့ဝင်စီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဒေါ်ယီချိုဟာစနေနေ့ညမှာပြန်လည်လွတ်မြောက်လာပြီဖြစ်ပါတယ်ဖမ်းဆီးထားစဉ်ကာလတခြားလုံးသူ့ကိုဘိတ်မြုပ်ကစစ်တပ်ဝင်ထဲမှာပဲထင်းသိမ်းထားတာဖြစ်ပြီးပြန်လွတ်ပြီးတော့လဲကြိုတင်အသိပြေးတာမျိုးမရှိပဲအရင်သူနေခဲ့တဲ့ပြည်နယ်အစိုးရဝန်ကြီးအင်ယာကိုရဲတပ်ဖွဲ့ကပြန်လည်ပို့ဆောင်ပေးခဲ့တာလို့ဒေါ်ယီချိုကပြောပါတယ
်ကျောင်းကဘာမှမသိရဘူးဟိုအကြောင်းမှာအခုဒီဟိုကကျတော့မှဟိုကျမဟိုဟိုပေါ့9နာရီလောက်ကိုအိမ်ရောက်ပြီးတော့မှဘာရတာလဲပြန်ရောက်တော့ကျမသိရတာပေါ့အမတိ
ဟုတ်ကဲ့ခုကတော့အရင်နေတဲ့ဒီဝင်ကြီးအင်ရောင်ပြန်ရောက်နေတယ်ဆိုတဲ့ဥစ္စာလားဟု
တ်ကဲ့ဟုတ်ကဲ့အဲ့ဒီမှာကိုဟောပေါ့ကျွန်တော်ဒီနေရာကိုပဲပို့ထားလိုက်တယ
်သူတို့ကပဲလိုက်ပို့ပေးတာပေါ့နော
်ဟုတ်ကဲ့လိုက်ပို့ပေးရှင
်ဘာကျွန်တော်သိချင်တာ
ရေးလိုက်ပို့ပေးတာ
ရေးရလိုက်ပို့ပေးဟုတ်ကဲ့ဆမ်မောဘယ်နေရာမှာသူတို့ထိန်းထားလဲခင်ဗျာ
ဟုတ်ကဲ့ဟိုကတက်တယ်မပိတ်ကပိတ်ကမြောက်မှာလားအဲ့ဒီတက်တယ်
ခုပြန်လွတ်ပြီးတော့ရောသူတို့ကဗာများပြောလိုက်သေးဗာများမှားလိုက်သေးလေတဘောအခုဆိုလို့ရှိရင်ဆံမလည်းကြားမှာပေါ့တချို့ဝန်ကြီးချုပ်တွေဝန်ကြီးတွေဒုတိယကြိမ်ပြန်ဖန်ခါရတာရှိတယ်လေအပြင်ရောက်တော့ဒီ civil disobedience movement ဗာညာတွေနဲ့သူတို့ဆက်သွယ်တယ်လို့ဗာလို့ဆိုတော့ဆွေးချက်တွေဗာလည်းပါတာပေါ့နော်အပြင်မှာနိုင်ငံရေးဆက်လှုပ်ရှားလို့ဆိုတဲ့ဟာမျိုးနဲ့ပြန်ဆွဲလိုက်ပါရှိတော့ဆံမရောသူတို့မှားလိုက်တာတွေရှိသလားတဘောဗာမလုပ်ပါနဲ့ညာမလုပ်ပါနဲ့ဆိုတာမျိုး
အဲ့လိုတော့မမလိုက်ပါဘူးတမန်ကိုဝင်းချင်းမှာတော့ဘူးဒီကူတိတ်မသွားဘူးတော့မပြောရဲ
ဟုတ်ကဲ့လွတ်ပေးမဲ့အချိန်မှာဆရာမကြိုသိသလားသူကဘလို့ပြောပြီးလွတ်ပေးတာလဲ
မကြိုတော့မသိပါဘူးဘာမှလိုက်လဲဆိုတော့ထူးထူးပြီးတော့မဟုတ်ပါဘူးပြန်ရောက်ရတော့ဖြစ်နေတဲ့ဟာလေးဒီမှာ
တော့ဆရာမတို့ဆိုရင်ဒါ February 10ရက်နေ့ကလေးကဆွဲသွားတာပေါ့နော်ထိန်ထားတာပေါ့ဆိုတော့အခုပြန်လွတ်လာတာ73ရက်ရှိပြီဆိုတော့73ရဲ့ကြာမှပြန်လွတ်တယ်ဆိုတော့ဆ iam ဒီကြားထဲမှာသူတို့ဗားရီများဘလို့နေကြတယ်လဲဆ iam ဆ iam တို့အဲ့မှာဆ iam နဲ့တူဘယ်သူတွေရောပါသေးလဲ
ကျမကတော့ကျမတယောက်တည်းပြေးပါပဲတစ်ထင်းမှာပဲဟိုဖြစ်တာဆိုတော့လေအော်မမတော့ပြောထားလည်းမရှိဘူးဘာမှမပြီးရတာဒီကမမမပြီးရအောင်အဲ့ရင်တောင်မှာပေါ့အဲ့ရင်တောင်မှာအဲ့တဲ့တဲ့အခမ်းမှာပေါ့နော်အဲ့တဲ့လေးလာရင်သူတို့အဲ့တဲ့လိုက်တယ်ဒီမှာပါပဲဒီတိုင်းဟိုပေါ့ tomorrow, Mamma Tiara, Poldy Barry. Wow, tomorrow, Mamma, she, you tell us, Rolly. And about it. I didn't leave a little old dear or MRT feed.
Oh, okay.
Can I have a tear? Okay. The car to our Mamma Tiara.
Mira Miana Lamishi bought the boat, the boat, Samaro. Oh, Samaro, Tainas, we may let the cha. Oh, so Javado, the cha, Chotari, or Tainas Lumu, and the Dialumu call Biro, the Jonah Tarabon.
They can't have a beta, I don't know.
Okay. A cool Pinyo is raw, three at Jaya Miara, Yama, Blue, Kazamile, a cool Pinyo.
Come on, Yama Yauta, Suroli, Nya, say, I. Now, you yata, so a man and she was a jama, Jima Nebu Hali, Pinsina, Nesuro, a job, a maro baby on the other one, and now Dodgema, if it's only Mali put Yak Peluya, Chichin to a Maya opinion, and a lady and never poked your eye, and lady.
The Chavo Samadi, a cool pizza pissing, go tending her up, Bower Bono, the Aku Nagai pissing, the Sitaka.
ทีนี้อ่านเอาดูเทนชูไลท์เนี่ยอันนี้ทาในปัตตะโลเสียมาเปลี่ยวจนาชื่อล่ะจรเราว่าที่ที่ได้มั้ยใครอ่ะใครไปลีเนี่ยมันจมรู้แหละโหจ้าทีจ้าอ่าลีเลยโหชื่อว่าเลยอ่าจมรู้แหละโหบาเปลี่ยวใส่โยบายเหรอเสร็จแล้วเลิกทาว่าแหละบาขึ้นแม้ไม่ตีหัวเนาะเปลี่ยนละไปหาจ้ะเราจมรู้โหตัวอ่ะเสร็จเปลี่ยวเองแหละโหชาทีชาโหเลิกดีเลิกแน่เนาะเนี่ยจ้าทาไปว่า
จังหวะอะไรครับเนเน่เลปานะเนี่ยไอ้เจ้าอะไรเนี่ยจะเราเนเน่ปูပြီးတော့ซิสซิดิซิสซิมลีปูပြီးတော့ဟောပြောပြောကျေးဇူးတော်မှာတချို့ကလေးကြားထားပါတယ်ဟုတ်ကဲ့လူတို့ကလည်းအခုချိန်မှာဒီတနင်္ဂနွေတိုင်းတာနဲ့ဖြစ်နေတယ်နောက်လူတို့ကလည်းကောင်းဆောင်မှုကိုမျှော်ပါတော့အထူးသဖြင့်ဒီရေကောက်ခံထားတဲ့အန်ဒီရဲ့ဥဆောင်မှုခံခံနာပဲဆင်ရှိမလဲဆိုတာကိုညွှန်ပြချင်တဲ့အနေထားရှိတယ် ပြန်မှရှိနေတဲ့လွတ်တော်မှတရားဖွဲ့ပြီးတော့လုပ်နေကြတာရှိတယ်။တို့တို့လည်းတိုင်းတာတစ်ခုတီးတော့ညီညာချက်ထုတ်တာပါညာလုပ်နိုင်ပေမဲ့ဟိုပြည်သူကတော့တစ်ခုခုတစုံတရားပေါ့နော်။သူသဖြင့်ဟိုထိပ်ပိုင်းကောင်းဆောင်နေစက်ပြီးထင်းထင်းခါရတယ်။နောက်ပြန်လွတ်လာပြီးတော့အခုတို့ရဲ့ဥဆောင်မှုဘယ်လိုပြေးနိုင်မလဲဆိုတာမျှော်လင့်ကြတာလည်းရှိကြတာပေါ့နော်။ဆိုတော့ဒါလေးတွေဟိုဆီယမားတို့အခု
ပြန်มาရှိနေလို့ねတာမြင်ပြီးရှေ့ဆက်ဘယ်လိုသွားမလဲဆိုတာကျွန်တော်တို့ကသိကြနာပါဟုတ်ကဲ့ကျွန်တော်ဘသူနဲ့တိုင်အမြိုက်မပြောတော့ကားတော့ပြိမပြောတော့သေးပါဘူးရှင်။အနေအကျေပေါ့တတိယမီလာတဲ့အစိုးရကြီးနေတယ်ဟိုပါဖြစ်ပါဘူးဆိုတဲ့အားလေး။အဲ့ဒါပဲဆိုတော့နည်းနည်းရောက်တာလဲမိုက်ပါတယ်ပါတယ်။နေဖိုင်ချိုင်တော့တတိယနေ့ပြီးချာဒီရလိမ့်မယ်။ဟုတ်ကဲ့။ဟုတ်ကဲ့။ကျေးဇူးပ
ကိုကျင်းမီပါဝင်ဩဇာရှိသူတို့ချို့ကိုဖမ်းဆီးနိုင်ရေးတည်င်းပေးကြဖို့ဆေးရနာသိန်းဖွဲ့ကမနေ့ကကြေညာချက်ထုတ်တဲ့ပေါ်ကိုကျင်းမီကထိရောက်မှာမဟုတ်ပဲအခုဆေးရနာသိန်းစန့်ကျင်လှုပ်ရှားမှုကြီးကဆေးအုပ်စုအကြံဖက်လုံးစုံမှုတွေကြားတဲ့ကအရင်နဲ့မတူအချိန်ဆက်ညင်သွားဖို့ပဲရှိတယ်လို့တုံ့ပြန်လိုက်ပါတယ်ကိုကျင်းမီကအခုဆေးအုပ်စုမှာဖိနေရေးအကန့်အသတ်ရှိနေတာကြောင့်
လှူရှားမှုအတွက်အခွင့်အလမ်းရှိနေတယ်လို့အခုလိုစပြောပါတယ်။ငါကအခွင့်အရေးဆိုတဲ့ပုံမှာကျွန်တော်ရှက်ကြအောင်ပေါင်းနေတယ်။နော်ကျွန်တော်ဒီပုံမျိုးကကြုံရတဲ့အခါမှာကျွန်တော်အဲ့လိုအသေးအဖွဲ့ပုံမှာကျွန်တော်တစ်ခါမှအတက်မခံဘူး။အဲ့တော့တနေ့ထူးထူးခြားခြားကျွန်တော်သွားပြီးတွေ့ရတာ။ဒီအခုအာနာသိန်းစစ်ကောင်စီကသူတို့ရဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့သူတို့ပိတ်မိတယ်လို့ကျွန်တော်သွ ီဝတ်စီမံတဲ့ကာလမှာသူကဒီဇယ်ဥရီတွေကိုသူကကင်ပြီးတော့သူကကျင့်သုံးရတယ်။အဲကျွန်တော်ကဟိုအရင်တော့ကြုံခဲ့ရတော့ဒါဆေးဥချိုးနေမှာတောက်ချောက်ကြုံခဲ့ရတာပေါ့ဗျာ။အခုအဲ့တော့အခုဖြစ်နေတဲ့ဖြစ်စဉ်တွေအကုန်လုံးကကျွန်တော်ပြည်သူတွေကတော့အခွင့်အရေးအများကြီးတာ
။ဟုတ်ကဲ့အဲ့ဒီတော့အခုဒီဖမ်းဖို့သတင်းပေးရေးပေါ့နော်။ကြီးညာချက်ထုတ်လိုက်တာကဘယ်လိုဆက်ဖြစ်လာမယ်လို့ထင်တာလဲ
။တရားဝင်စွမ်းမဟုတ်တဲ့လူတွေကဒီဥရီကိုကင်လို့ကျင့်သုံးတယ်သူတို့အသိမှမပြုဘူးကွာ။သူတို့ကြိုက်တဲ့လောက်အမိန့်တွေကြိုက်တဲ့လောက်ပို့မှတွေထုတ်ကျွန်တော်ပြည်သူပြတ်သွားတာအသိမှပြုမှာပေါ့။ဒါမကြခင်မှာဒါတော့တော်တော်ကိုစားပြုကော်မတီတွေကလည်းကြီးညာချက်ထုတ်လာပါလိမ့်မယ်နော်။ဒ တတိယနိုင်ငံသူတို့ကသူတို့ယုံကြည်မှုရှိတဲ့အခါကျတော့အဲ့ဒီလိုသတင်းပေးတော့ပါလို့ညတော့ဘယ်သူကပြီးမှလဲဗျာ။ငါကိုရီးယားကျွန်တော်တို့ကပြည်သူတွေပဲကြီးနေတာလား။ကျွန်တော်တို့1980ဒီမိုစီရေတော်ကိုစတင်တယ်ဟုတ်ပြင်းပွားတဲ့အိမ်ထိုးလေးကိုပြုံးဝင်တယ်ကျွန်တော်တို့ကចောင်းသားတွေပါဆိုတော့ကျွန်တော်တို့ဖွက်တာရောចောင်းတော့ဆိုအဝစားလဲတာရောជួយတာရောမွေးတာရောစယနေ့အချိန်ကြီးပြည်သူကကျွန်တော်တို့တောင်းဝန်ယူတယ်။ယူတဲ့အတွက်သူတို့ဘယ်တော့မှလည်းသတင်းရမှာမဟုတ်လို့နော်ပြည်သူကြားထဲမှာကျွန်တော်နေတာပို့ပြီးတော့လုံခြုံတယ်လို့ကျွန်တော်ယုံကြည်တယ်။အဲ့သူတို့တက်တော့ဗါလဲသတင်းမှန်ပြန်ကြားရေးအောက်မှာကျွန်တော်သတ်ချီပြီးအဲ့ဒီမှာအောက်ကနေပြီးတော့သူတို့ဟိုဟာဟာတွေပြလာတဲ့ဟွာတွေကသူတို့ဝိုင်းပြီးတော့ like ထားတဲ့ student ကိုအများကြီးပို့နေတယ
်ဟုတ်ကဲ့ဒီနေရာမှာအခုဒီဖန်ဆီးမှုတွေကညဘက်မှာရှိလာတာအတွက်ပေါ့နော်ပြည်သူတွေနဲ့အတူဒီလုံခြုံရေးအဖွဲ့တွေဖွဲ့ဖို့စီစဉ်နေတဲ့အနေထားရော
အခုဒီကျွန်တော်တို့ပြည်သူဒီလုံခြုံရေးအဖွဲ့တွေဖွဲ့ရဆိုတာနော်အခုကျွန်တော်လမ်းလိုက်လုံခြုံရေးထားမယ်ပါထားမယ်ဆိုတော့အမှန်တကယ်ပြောရင်တော့ပြည်သူကိုပြည်သူကကာဝယ်ဆိုတဲ့အစီအစဉ်ကဒီလိုလုပ်ကြတာပဲဘာလို့ဆိုတော့တပကအနာသိစကောင်စီဘက်ကသူတို့ရဲ့ထုံးစံတိုင်းရှေးဟိုးအစံတိုင်းသူတို့မှာအင်မတန်မှယုံညံ့တဲ့လူရည်တည်ရှိရနော်လူတွေကိုတုတ်ပြီးတော့မိရှုခိုင်းတာလို့နော်အစိတ်ခတ်တာလို့ဘာလို့ဒါ1980ကျော်တော့ကျွန်တော်ကြုံခဲ့ပြီအဲ့တော့ကျွန်တော်တို့ပြည်သူတို့ကပုံပြီးတော့ညင်ညွတ်မဲ့အခြေအနေရောက်နေပြီတည်ငြိမ်မဲ့အခြေအနေရောက်နေပြီနော်အမှားနဲ့အမှားခွဲခြားတကယ်အမှန်ကြီးကျွန်တော်တို့ခွဲခြားလို့လို့ကောလာဟာလာတွေကဒီကာလမှာအများကြီးရှိနေတယ်မဲ့ကျွန်တော်80ကျော်တော့မတူဘူးဗျမိုဘိုင်းဖုန်းတွေရှိတယ်ဗျနော်အင်တာနက်ရှိတယ်ဗျသတင်းဝင်တွေကအများဆက်ထုတ်လို့ရတယ်အခြေအနေဖြစ်သွားပြီပေါ့ဗျာ
ဟုတ်ကဲ့အဲ့တော့ဒီနေရာမှာအခုဒီလှုပ်ရှားမှုကြီးကအရင်လှုပ်ရှားမှုတွေနဲ့ပေါ့နော်အထူးသဖြင့်1988နဲ့မတူဘဲနဲ့အဓိကနောက်ထပ်ကွာခြားသွားတာရှိသေးလား
ဟိုတရားဝင်အစိုးရနဲ့အာဏာသိမ်းအစိုးရနှစ်ခုဖြစ်သွားပြီဗျအဲ့တော့ဒီမှာကဒီလိုတော့ကိုယ်စားရေးလွှတ်တော်တွေအချင်းရှားပေါ်လာပြီအခုပြည်တော်စုတော်ကိုစားပြုကော်မတီဆိုတာဟာလေသူရဲ့လုပ်ပိုင်ခွင့်နယ်ပယ်ထဲကနေပြီးတော့အများကြီးတို့လိုလိုရတယ်အလားတူပဲတိုင်းနဲ့ပြည်နယ်အလိုက်လည်းတော်တော်လေးခေါ်ပြီးကိုစားပြုကော်မတီရှိနေပြီအခုကရန်ကုန်တိုင်းဆိုရင်ရန်ကုန်တိုင်းမှာတော်တော်ခေါ်ထားပြီးပြီရန်ကုန်တိုင်းတော်တော်ကိုစားပြုကော်မတီဆိုတော့ပေါ်နေပြီနော်အဲ့တော့အဲ့တော်တော်ကိုစားပြုကော်မတီကအမှန်တမ်းပြောလို့ရှိရင်တော့အစိုးရတရားသဖွဲ့ကသူ့လုပ်ပိုင်ခွင့်တည်သူ့ဥပဒေကြီးပြုပြီးတော့သူထုတ်ဖွင့်ရှိနေပြီဖြစ်တဲ့အတွက်အာသေးစက်ကောင်စီကကြက်ကြက်ခံထားတဲ့တိုင်းပါညာအစီအစဉ်ကျွန်တော်တို့ကလက်ခံမှာမဟုတ်ဘူးအဲ့တော့ပြည်သူလူ့အဓိကပဲပြည်သူလူ့အသာကျွန်တော်တို့ဒီတိုင်းဆိုတော့ကုစားပြုကော်မတီနဲ့ပူးပေါင်းဆောင်ရွက်မှာဆိုလို့ရှိရင်အခုစစ်ကောင်စီကခံထားတဲ့လူတွေကလကားဖြစ်သွားပြီ။အခုအများစုကြီးကတော့ခွန်းန်းသိန်းနဲ့ချီပြီးတော့ဒါကျွန်တော်တို့ပြည်သူဘက်ကနေရကြတယ်။ကိုကျွန်တော် CDM movement ပေါ့ဗျာ
။ဟုတ်ကဲ့အဲ့ဒီတော့အခုလိုဒီတရားဝင်မှုပိုးရှိလာတဲ့အနေအထားမှာဒီပြည်သူတွေနဲ့လုံခြုံရေးအဖွဲ့တွေဖွဲ့မယ်အနေအထားကရောဘယ်လိုမျိုးဖြစ်လာဖို့ရှိလဲ
။အဲ့ဒီပဲကျွန်တော်တို့ကပြောလဲဆိုတော့ပြည်သူဟာခုနကပြည်သူရွေးချယ်တင်မြှောက်ထားတဲ့လွတ်တော်ကိုယ်စားလှယ်အစုအဖွဲ့ရဲ့တော့သူရဲ့ထုတ်ပြန်တဲ့ဥပဒေနဲ့အညီကျွန်တော်တို့ကဒါတွေကိုဆောင်ရွက်တာတက်ကြွလှူရှားတဲ့လူတွေရပ်ဖက်လူဝဲစီရလူတွေအဲ့ဒါတွေကျွန်တော်ဖွဲ့ကြမှာအဲအဲ့ဒီမှာဒီနေ့မှာအခုဒီစစ်ကောင်စီကနေပြီးတော့ဒီရပ်ဖက်ဥရှိုရီမှုတွေကိုရာလူကနေဖယ်ရှားတယ်ဆိုလဲဆိုတာအခြေခံချက်ထွက်တယ်ပေါ့ဗျာအဲ့ဒါရပ်ဖက်ဥရှိုရီမှုဆိုတော့ပြည်သူ့ရဲ့ရွေးချယ်တင်မြှောက်ထားတာဗျာဆိုတော့အဲ့ဒါကိုဒီပြည်တော်တို့ဆိုကိုစားပြုကော်မတီနဲ့သက်ဆိုင်ရာတိုင်းပြည်သားကြီးလှုပ်တော့ကိုစားပြုကော်မတီနဲ့နေပြီးတော့အရင်ရှိပြီးသားဒီရောက်အုပ်ချုပ်ရေးမှုတွေကအတီးဖြစ်တယ်ဆိုတော့ဥစားကိုသူကအတီးပြကြနေမှာကျွန်တော်တို့ကဘာဖြစ်ဖြစ်ဒီလိုဖက်ကရက်တည်တဲ့ရောက်အုပ်ချုပ်ရေးမှုတွေကဒီလိုနဲ့ပူပေါင်းပြီးတော့ကိုယ့်ရောက်ကိုယ်တန်းကိုကာဝယ်ဆောင်ရှောက်မယ်အခြေအနေတခုပဲနော်အဲ့တော့ဂျမီးရဖတ်လေးပါမှာပါဗျာတက်ကြွလှူရှားတဲ့လူငယ်လေးပါမယ်နောက်ပြီးတော့ဟိုကျွန်တော်တို့လူကြီးအသင်းဖွဲ့လေးပါမယ
်ဟုတ်ကဲ့ဒီနေရာမှာတခုဆုံးရတာကဒီ1988တုန်းကလို့ပေါ့နော်ထောင်တွေခါပြီးတော့ဒီချမ်းဖတ်မှုတွေဖြစ်လာအောင်ဖန်တီးနေတဲ့အနေအထားတွေကိုရောဘယ်လိုမျိုးကြော်လာတော့ပြင်ဆင်တာလဲ
ပြည်သူ့အတွေ့အကြုံရှိပြီသားပဲကြည်ကြည်ငြိမ်ငြိမ်နဲ့ကျွန်တော်တို့ဘက်ကနေပြီးတော့မှန်မှန်ကန်ဆောင်ရွက်နိုင်မယ်လို့ကျွန်တော်မျှော်လင့်တယ်ကျွန်တော်မှဗီဒီယိုဖိုင်တွေတွေ့တယ်မိတဲ့လူတွေအကုန်လုံးကိုအေးအေးဆေးဆေးချူချူတာနဲ့မေးတာဥပမာအခုကျွန်တော်ဗီဒီယိုဖိုင်တစ်ခုကြည့်လိုက်တယ်ဥပိန္ဒရာမန်းလေးပါပေါ့နော်အဲ့ဒါဆက်ဘက်ကနေပြီးခလေးတောင်ပတ်စံ၅သိန်းပြီးတော့မိရှုခိုင်းနေဆိုတဲ့ဟာဆိုကျွန်တော်ပြည်သူကတော်တော်လေးကိုသင်္ကေတမှုနဲ့ခိုင်တော့တယ်ထောင်ဝက်88နဲ့တော့မတူဘူးပေါ့ဗျာထောင်ဝက်88ကတော့ဆရာနာရှင်ကနေပြီးတော့အမောင်ပိတ်ဖိတိတ်ချိတ်ကိုထားတဲ့ခါကျတော့အမှန်တကယ်ပြောရင်ကျွန်တော်တို့လူကြီးကဒေါသဟိုပေါ့ဗျာတုံ့ပြန်တာရှိတယ်တခုဆိုစွပြီးလို့ရှိရင်ဝုန်းဝုန်းနဲ့ဖြစ်ပြီးတော့မှအဲသူတို့ခေါ်တဲ့လမ်းကြောင်းပါသွားတော့ပေါ့နော်အခုဒီ2021ပြည်သူလူကြီးကတော့အဲ့လိုမဟုတ်တော့ဘူးဗျာကျွန်တော်မိပြီဆိုလို့ရှိရင်သူတို့တကယ်လည်းဆိုရင်လည်းရနေလို့ဆိုတော့ဆောင်းလျှောက်တယ်အချို့ဆိုလို့ရှိရင်အခုကျွန်တော်တွေ့ရဆို yes ကောင်ပါတယ် yes ကောင်မှအမှုဖွင့်တယ်အဲ့တော့ဒီဘက်မှာကျွန်တော်ပြည်သူကတတ်တည်လည်းရှိလာတယ်ဥပဒေကြောင်းလည်းနားတယ်လေနောက်တော့လုံနည်းတိုင်းကြီးတွေပို့ပြီးတော့တွေ့ကြုံရပို့ပြီးတော့ကျွမ်းကျင်လာတယ်တက်မြောက်လာတယ်လို့ကျွန်တော်အဲ့လိုမြင်တယ်ဗျ။ဒီလွှတ်တော်ကစားပြုကော်မတီတွေနဲ့နောက်တော့ဒီ CDM ဘုတ်ခေါ်တဲ့ဝန်ထမ်းတွေလှူရှာမှုရယ်လူလှူရှာမှုရယ် 帮不了这大的批多的情况，就是说直接不表现高了嘛。
OK， 接着你还买了个姐妹，看见见到外面吗？
您来吧，是怎么引进来吗？你们那个嘛，你要拍。刘瑞叶因为为要攀升你那里股，也怪比刘瑞等你等有太高位东边你问那个 Facebook 刘木工业嘛，你要是你要那大家点你那里股对你你要把的，员工有嘛所以也怪你比刘瑞亲戚，那来讲你要被介绍你那里亲戚的心里的路没有跟人家表白的，你要被攀升木瑞嘛，员工比刘瑞亲戚。东边高位内部女的不得了，南岳干嘛你态度？没事嘛啦，退股，实在明年他玩的是。
杨公妈啊，我没啊来嘛，你爸呗来说一面说，阿干你没有家你啊不喏？阿公是六千，哪一半嘛来家嘞？哎，哪一半嘛没家给啊？比如话，三江嘛，三江是一两半嘛，再来来几再来，阿老几年又没来嘛，撇得来嘛，撇得阿古来嘛，嗡嗡嗡的，讲了话，六六差比大啥的呀？只要阿干家人嘞。生出来做，阿拉讲拢生出来，我我我们来做下。阿拉没有一片的啊，但苦逼的苦来，滴滴滴滴来做。明年是六千嘞，你莫话不能和打工个来嘛撇的。哎，我明年这边我不他妈一点嘛是六千，那点嘛都少都少撇的。那三里哦，我讲拢没，哎，我在南安拢你家撇的，来比较衰啊的，都当买点衰买，比较的啊，我那些阿妈的，江西阿妈的，出的面没有，木落开路苗的，那 CDM 会拿嘞。哦，喏，我收养为难你的妈妈，我使用欧罗苗以及的路的，一路我讲拢都不必来做呢。阿米来来写嘛，阿米来来写。
啊，酷的路路啊，那边咯，一路来拍那里，边边东边的车尼帮咯，一路来表表帮先。
啊，酷在路路啊，东边木啊，路东边那头帮咯，我就晓得过地家咯嘞，路内街嘞也过地咯，新嘛啵，比如内里边家咯，一路就那那路路欧木个那片大木啊，代表我们路上苗来对呀，就说你啊嘛家咯。我不过来路没有你啊，没有三江路路你啊，没有哎，爸妈家路你出车的，路你出车的，比如路哇，过路里啊，对你，比如 information 你啊，叫你叫来 share 他 ，B B message 包嘛来 share 的，帮侬 online 嘛来 share， 方式比来叫他比的，酷酷评论群，只要过来帮侬，对啊，和在某地面，第二个进来不上来，再来再来点微信的，哎，路没有你，我叫你叫 message 给他，别的对吧？过一路别弄你家，弄你家哦，哦，身边，阿们看到看的还没有收路线了嘛呗。估计是看钱嘛，露露啊，哦，没有的，看有上期没买，突然我们先 fresh up 一年，阿拉没有了老年。
OK， 哎说，哎你钱你噶，我不嘛，拉盘那钱嘛，大包地的，阿里不喏，现在在拍拉盘那度的，阿那边你不搞变多啦是啦，阿拉没有的不喏，滴露露露啊，外没有大包地没有，盘开下来，哎我，哦，哎我拉没有不喏，几家来转包哩。
好的好的，是的，阿古今年收入钱撇的，阿古今年库库那边，阿古今年来的老旺喏。我你来啊，那古董是轮，露露啊来出来嘞，都少来嘞，咱们露露啊出来那边，哎呀，我家那起鱼出来，说我那出来了，都来嘛东里啊了，那路上都变，车钱变多了没有？露露哎呀，将变多了呗，龙啊，对家。
哎呦，伢哩嘛，路来盘你嘞，咱们老年们那的，我嘛不喏，老年们那家露露家的两包特别咯，哦，吃的三拿家来呀，哦，先，哎呦没有，滴露盘那事业家先，哦，再多少没有不喏，阿要多少没有要洗了先。
不是，不是哟。哦，我话你来泥巴屋里，我个人出皮的。你来泥巴屋，上那家的话，南昌你们来几皮的，出皮的说，不是有报名啦，不是。啊，都说嘞，说啦，说啦，对吧？名啦啦，名啦啦，对吧？啊，六片的。哦，露露啊，现在的皮皮的皮皮的都来嘞，都不说啦嘞，奶奶是奶奶是，不名啦嘞。啊，得得是呗，老你妈呗，露露啊，底下说了，我们老不说没有。
那骗你！哎，那这边嘛嘞，哦 ，COVID 19该要搞嘞，心里嘞，那不咯？如果露露搞嘞，第这边嘛嘞，第三呐，第哪有不？那都是老话，那么看不熟比咯？哎，路特别三那边呢，是咯？哎，你那他嘛，第三那边其他不的嘛，把问你的独立玻璃，哎，那都是也是一般羡慕不露对啊嘞些。
苦啊，新鲜味啊嘞些，努力啊，我不够美多家，得看那吧喏。阿拉没有，阿拉没有小段的情况嘛，因为那样的调干没感情没体情，阿拉没有骗你的情况嘛。顾家这样的调戏到我们啦，蒙上我们啦，没处理来往哦。啊，光那样的调我，现在在内样嘛，切工呢，现在都是代工呢。光那阿拉没有都对的打的哦，切工呢，切工呢一边，我别过来，这下子先没没段，过来来路呗。哦，因为那现在我骗嘛叫侬路，南太当没出的路路里些，过过来来，蒙上我。啥到干啥，代表我这边的靠老板出单没有你呀？咱们过去嘛，阿龙没代表，咱老板家没说没有露露啊，都没有骗你啊。我别个人嘛，我不交流，都是交些高难呀，包哪里的？
这是怎么的？没什么了的。
哎，你都表面的表表了，这是怎么的嘛？
明个老板多少新年新，起码登记太吧。 စစ်ကောင်စီကအာဏာယူတာကိုဆက်လက်ဆန့်ကျင်ဆန္ဒပြနေချိန်မှာပဲညပိုင်းမှာရဲတပ်ဖွဲ့ကလိုက်လံဖမ်းဆီးနေပြီးရဲရွာအတိုင်းအဝိုင်းကလည်းအရက်သားတွေအဖမ်းမခံရရေးဝန်းရံလှုပ်ရှားနေကြပါတယ်။တချိန်တည်းမှာပဲရဲတပ်ဖွဲ့ကညအချိန်မတော်လာဖမ်းရင်ဥပဒေကြောင့်အရာဆောင်ရံရှောင်ရံတွေကိုလည်းလူမှုကွန်ရက်တွေကနေဖြန့်ဝေလှုပ်ရှားနေကြတာပါ။ရဲဘက်အရက်ဖက်ဥပဒေကြောင့်အရာလိုက်နာရမယ့်အချက်တွေကိုတရားလွှတ်တော်ရှိနေဦးတန်းစောအောင်ကိုဆက်သွယ်မေးမြန်းတာမှာတော့မှတ်တမ်းရယူထားမှုကတရားရုံးမှာတက်တည်အဖြစ်တင်သွင်းနိုင်တဲ့အကြောင်းကစပြီးရှင်းပြပါတယ
်သူတို့ပြောထားတယ်နော်ဒီလာဖန်းတာရနဲ့ live မှာပါညာဆိုတော့ live ညင်းမလို့ညင်းတော့ကျွန်တော်ဒီဟာကိုမဝေဖန်လို့သို့တော့ဒီ video ရိုက်ထားတာတွေနော်အတန်ဖိုင် record တွေကချိန်ကျလို့ရှိရင်တရားရုံးမှာဒီ electronic document အနေနဲ့ဒါတော့သတ်သိကံဝင်နိုင်တယ်เนาะအဲ့အမျိုးတွေဖြစ်နိုင်တယ်ဟိုအသုံးပြုလို့ရတာပေါ့သတ်သိကံအနေနဲ့ပေါ့ဟုတ်ကဲ့ဒီရဲဆိုရင်တရားဥပဒေအဆင့်မရှိဘူးခန်းကွက်မရှိဘူးဒါတွေကလည်းဒါရာဇဝတ်ကျွန်းတုံးရဟိုမှန်ပါတယ်เนาะဟုတ်ကဲ့အမည်ရာဒူးပါညာလက်နံပါတ်ဆိုတာဟိုမေးထားတာတော့ကောင်းတယ်ဘယ်သူလာဖမ်းသွားတယ်ဟာဘယ်သူကဟိုဥဆောင်ပြီးတော့လာဖမ်းတယ်ဆိုတာဟာတော့ပါမှုလဲဆွေးနွေးခြင်းလို့ခဏပါဆိုတဲ့ကိစ္စတွေကြတော့ဒီတချို့ဟိုလာဖမ်းတဲ့ခါတိုင်းမှာတော့သူတို့ဟိုပထမတော့ဒီကျွန်တော်တီးသလောက်တော့အမှုတွေမှာလာဖမ်းတာပုံမှန်တမျိုးเนาะဟိုဥပဒေကြမ်းပေးမှာပုံမှန်တမျိုးတရားခွင့်ရောက်တာပုံမှန်တမျိုးဒါမျိုးတွေဖြစ်နိုင်တယ်အဲ့တော့ဘာနဲ့လာဖမ်းလဲဆိုတာကတော့ဖမ်းတဲ့လူကိုယ်တိုင်တောင်းမှပဲသိချင်မှသိမယ်ဟုတ်အဲ့တော့ဥပဒေရောင်းလဲတမျိုးပြောင်းနိုင်တယ်အဲ့ဒါဒီတရားကြုံရောက်လို့ရှိရင်လည်းဒါတမျိုးဖြစ်နိုင်တယ်တချို့ကယမန်ကာလာအတွက်ဆိုပြီးတော့ဒီပုံမှန်တစ်ခုတက်ပြီးတော့လာယူတာပေါ့ဗျာအဲ့တော့ဟိုခြေဥပြတ်ပြီးလာဆိုတဲ့ဟိုမေးခွန်းကဒါကတော့မေးနိုင်ရင်တော့ကောင်းတာပေါ့ဟိုဒါပေမဲ့ကျွန်တော်တို့ဒါတော့လုံးမဖြစ်ဘူးလို့ယူဆတယ်ဘလို့ဆိုတော့ဒီ2009ခုနှစ်ကတော့ဒီဖြစ်ခဲ့တဲ့နိုင်ငံတော်အမှုကြီးမာတော်မှပဲဒီ1994ဥပဒေကိုရဖားလုပ်ပြီးတော့တည်လာထွက်တာရှိတယ်ဒါတရားခွင်မှာအဲ့ဒါခါကြတော့ချင်းဥပြက်လာမပြက်လာဆိုတာကတော့ဒီလာဖမ်းတဲ့ဟိုအာဏာပိုင်ဖွဲ့စည်းနေတဲ့သူတို့ပြောခြင်းလဲပြောရမပြောခြင်းလဲမပြောဘူးပေါ့ဒါကတော့ဟိုအရေးမကြီးဘူးလို့ကျွန်တော်ထင်တယ်နောက်တစ်ခါတစ်ခုလွဲနေတဲ့เนาะဟိုအရေးကြီးတဲ့ကိစ္စတစ်ခုကဒီရာဇသက96ကိုညွှန်တာလေအမှန်တော့ရာဇသက96ဆိုတာကဒီကာကွယ်ခုခံပိုင်ခွင့်အရာပြုလုပ်တဲ့ကိစ္စတွေကိုပြောတာအဲ့တော့ကာကွယ်ခုခံပိုင်ခွင့်မှာဒီအင်္ဂါချက်တွေအင်္ဂါရက်တွေရှိရယ်เนาะကိုယ်အသေးမလို့အဲ့တော့လုတ်တဲ့ခါနာမလို့ဒံရရဖြောင်းလုံးမဲ့ခါမျိုးတွေမှာဒီဟာကောက်ကူအောင်ပိုင်ခွင့်သုံးခုရှိတယ်သို့တော့အာနာပိုင်အဖွဲ့ကလာပြီးတော့ဖမ်းတဲ့ဟာကိုတော့ကိုကကောက်ကူခုခံပိုင်ခွင့်ရှိပါတယ်ဆိုပြီးသွားသုံးလို့ရှိရင်ကိုကလက်သီးနဲ့ထိုးဓာတ်နဲ့တော့ဒုတ်ဒီဓာတ်နဲ့ကာကွယ်မိမယ်ဆိုရင်ပြဿနာကြီးမယ်တော့ရာဥဒါဒီရာဥဒါကြီး3-5တော့တောင်ဝတရားနောက်ရှင်းမှုလေဒါလည်းအလွယ်ရှိလို့ရတယ်ခါအဲ့တော့ဒီလိုအခြေအနေမျိုးမှာအကယ်၍များကောက်ကူဒီဖမ်းတာကိုတော့ဒီလက်နက်ဇုံတရားနဲ့ကာကွယ်ခုခံမိလို့ရှိရင်အဲ့ဒါကဟိုတက်တာခက်တာလေးဖြစ်ရင်နေနာမှာပြည်ပန်းနေနာမှာ
ဆိုတော့သူတို့ဒီထဲမှာရေးနေကြတယ်ဟိုလာဖမ်းရင်လည်းတကားမဖွင့်ပေးလဲရတယ်ဆိုရဟာရောဒီဖွင့်ပေးခြင်းမဖွင့်ပေးခြင်းအပေါ်မှာရောဆရာအကြံပေးလို့များရပါလား
ဒီခါကဒီတာဝန်ဝတ္တရားဆောင်ရွက်တဲ့တော့ဒီအာဏာပိုင်ဖွဲ့စည်းကလုပ်တဲ့ဟာကဟိုနောက်ဆုံးသူတို့မှာအတင်းချက်ဖြတ်ပြီးတော့ဝန်ပိုင်ခွင့်နေရှိတယ်နောက်ဥပဒေပြဋ္ဌာန်းချက်တွေရ
ဟုတ်ကဲ့
အဲ့လိုမျိုးတွေကကြတော့ဟိုဒါတော့ကိုချိုပြီးတော့တည်ထားဥပဒေတည်ထားပြီးတော့ဘလို့ကွယ်ရင်းတော့ဟိုလွမြောက်မလဲဟလားဘလို့မျိုးဆိုလို့ရှိရင်ဖြစ်မလဲဆိုတာကတော့ပိုကောင်းတာပေါ့တခုနာလို့တကားမဖွင့်ပဲနေတာတို့ဘာမျိုးတော့ဒါဥပဒေမှာတော့အဲ့လိုပြဋ္ဌာန်းတာတော့မရှိဘူးပေါ့နော်
ဆရာနောက်တစ်ခုကဆရာလည်းခုန Facebook မှာရေးထားတာတွေ့ပါတယ်ဒါဒီကူညီပေးလို့ရတယ်ဆိုတော့အခုဖမ်းခံထားရတဲ့လူတွေကိုရောဥပဒေကြောင့်အရာဆရာတို့ဘာများလုပ်လို့ရနိုင်ပါသလဲ
ဖမ်းခံထားရတဲ့လူတွေဥပဒေကြောင့်အရာဆိုတော့ဟို
ကူညီပေးဖို့ပေါ့
ဟုတ်ရှင်းနေကူညီပေးရတယ်တို့တော့ကျွန်တော်တို့ဒီကူညီတောင်းဆိုမှုတချို့ရှိခဲ့ရှိခဲ့တာဘလို့လဲဆိုတော့ဒီတတ်ပါတီပေါ့ဗျာဒီအမှုတယ်နဲ့တိုက်ရိုက်မဆိုင်မင်းနဲ့ကြရတဲ့ဖုန်းဆက်တာမျိုးကြတော့ကျွန်တော်တို့ကဟိုဘသူပဲဆိုးဆိုင်လို့လိုက်ရမယ်လည်းမသိဘူးလေအဲ့လိုမျိုးအဲ့တော့တကယ်လို့များကာကွယ်ရှင်တော့ဒီဖြစ်တဲ့ကာကွယ်ရှင်မိသားစုတော့ဝင်တယောက်ယောက်ကဟိုအကူအညီတိုက်ရိုက်တောင်းမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဘက်ကအကူအညီနိုင်တာအကူအညီပေးလို့ရပါတယ
်ဟုတ်ကဲ့ရှင်ဆရာနောက်ပြီးတော့ဆရာအကြံပြုထားတာလည်းရှိပါတယ်ဒါဒီအရင်ဒီဒေါက်ဆန်းစုချီတို့အစိုးရလက်ထက်တုန်းကဒီဥပဒေပညာရှင်များကဥဆောင်ဖို့ဆိုပြီးတော့သူတို့ဘက်ကရောဘာများလုပ်နိုင်ပါသလဲဆရာအခုကိစ္စလေး
တထာကကျွန်တော်တော့မသိဘူးဗျ။ဟုတ်သောရေဒီအန်တီလက်ထက်မှာဒီဟိုဥပဒေနိုင်ဥစားဥပဒေထောက်ကူပေးအဖွဲ့ဆိုပြီးတော့ဥပဒေနဲ့တကွာထုတ်ထားတာပေါ့နော်။ဒါမျိုးနဲ့အစင်းရနေပြီးတော့ဟိုဘဟုအစင်းနေရှိတယ်။အဲ့တော့ဒီမျိုးနဲ့အစင်းနဲ့ဘဟုအစင်းဒီဆင်းဆင်းတော့ဒီဥပဒေထောက်ကူပေးအဖွဲ့တွေကဟိုကြည့်ချက်ပြီးတော့ဟလာကုညီမယ်ဆိုလို့ရှိရင်တော့ပို့ပြီးတော့စနစ်တကျဟိုတဲ့ကုညီဆောင်မှုကိုဖြစ်မယ်လို့တော့ကျွန်တော်ယူဆတာပေါ့နော်
။ဆိုတော့ဖန်ခံထားတဲ့သူတွေကိုမိသားစုကတွေ့ခွင့်တောင်းပိုင်ခွင့်ရောဒီအခုခြေနေကြီးပေါ့နော်မရှိပါသလားဆရာတက်တွေ့လို့ရနိုင်ပါလ
ားမနိုင်ကြရင်တော့ဒါဟိုဖမ်းထားတယ်ဆိုတော့ဟိုလူတွေနဲ့ပတ်သက်ပြီးတော့တေးချဟိုပုံမှန်လင်းလင်းဟိုပြောတင်တာပေါ့နော်ဟိုအနောက်ဆုံးမိသားစုကိုအနည်းဆုံးတော့ကျွန်တော်တို့တော့ဘလိုဘလိုဆောင်ရွက်ထားပါတယ်ဆိုတာဟာပြောတင်တယ်အဲ့လိုမျိုးဟိုစတမလာတဲ့မကြအတန်ပြောက်သွားပြီးတော့ရက်ရှိဖမ်းထားတယ်ဆိုလို့ရှိရင်ဒါကဟိုလူတို့ရဲ့စိုးရင်တော့ကပို့ပြီးတော့ဖြစ်စင်နိုင်တယ်
ဆိုတော့ဒီအဖန်ခံထားတဲ့မိသားစုဝင်တွေဘက်ကရောတောင်းဆိုပိုင်권ပေါ့နော်ရှိပါသလားရှင်ဥပဒေအရာလေးကြည
့်ဥပဒေကတောင်းဆို권ရှိပါတယ်တောင်းဆိုလို့ရပါတ
ယ်ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါရှင
် FOE မြန်မာပိုင်းစီစဉ်တွေကိုဆက်ပြီးတော့အတန်လှည့်ပေးနေပါတယ်ရှင်ကျွန်မဆုမြတ်မမမြန်မာနိုင်ငံအပေါ်စင်ကာပူနိုင်ငံအနေနဲ့ငွေကြေးအရွှေ့အပြောင်းလုပ်တာတွေကိုမကူညီဖို့အတွက်ပုဂ္ဂလိကဘဏ်တွေမှာအလုပ်လုပ်နေကြသူယာနဲ့ချီစနေနေ့တုန်းကစင်ကာပူတန်ယုံရှိသွားပြီးတော့တောင်းဆိုခဲ့ကြပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းယူထားတဲ့စစ်တပ်အကြီးအကဲတွေနဲ့သူတို့ရဲ့စီးပွားရေးအကျိုးစီးပွားရေးအပေါ်အမေရိကန်ပြည်ထောင်စုကပြစ်မှတ်ထားတန်ခတ်ပိတ်ဆို့မှုတွေလုပ်နေချိန်မှာစင်ကာပူကအရင်စစ်အစိုးရတွေအတွက်ဗန်နာရေးအရွှေ့အပြောင်းတွေချခံဆောင်ရွက်ပေးတာမျိုးမလုပ်ဖို့အတွက်တောင်းဆိုကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာအရတားအစိုးရစီကနေကာကွယ်ရေးဦးစီးချုပ်အာဏာသိမ်းယူထားတာကိုကန့်ကွက်တဲ့အနေနဲ့ CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့ပုဂ္ဂလိကဘဏ်တွေနဲ့ဗန်နာရေးလုပ်ငန်းတွေကဝန်ထမ်းတွေဟာစင်ကာပူတန်ယုံရှိမှာ February 13ရက်နေ့စနေနေ့ကစတင်ပြီးတော့တောင်းဆိုဆန္ဒပြကြတာပါစင်ကာပူနိုင်ငံရဲ့ဗဟိုဘဏ်ဖြစ်တဲ့ MAS နဲ့မြန်မာနိုင်ငံမှာလိုင်စင်ယူလုပ်ကိုင်နေတဲ့ United Overseas Bank UOB ဘဏ်တွေအနေနဲ့စစ်အာဏာသိမ်းယူထားတဲ့မြန်မာနိုင်ငံအပေါ်အကူအညီမပေးဖို့အဓိကတောင်းဆိုကြတာဖြစ်ပါတယ်အရင်နဝတအစိုးရလက်ထက်မြန်မာနိုင်ငံပေါ်အမေရိကန်ကတန်ခတ်ပိတ်ဆို့ခဲ့ချိန်ကာလတစ်လျှောက်လုံးစင်ကာပူဘဏ္ဍာရေးလုပ်ငန်းတွေကအမေရိကန်ရဲ့ဘဏ္ဍာရေးဆိုင်ရာပိတ်ဆို့မှုတွေကိုရှောင်ရှားပြီးတော့ငွေကြေး transaction အရွှေ့အပြောင်းတွေလုပ်ပေးခဲ့တာမို့အခုတစ်ခါမလုပ်အောင်လို့တောင်းဆိုတာဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်မြန်မာစစ်အာဏာပိုင်တွေရေရှည်ရပ်တည်ဖို့ခတ်ခဲအောင်လို့စင်ကာပူနိုင်ငံအနေနဲ့ပြည်သူတွေဘက်ကရပ်တည်ဖို့လိုတယ်လို့ဆန္ဒပြသူတယောက်ဖြစ်တဲ့မတ်ချီချီကရှင်းပြပါရယ်သူကတော့ပုဂ္ဂလိကဘဏ်ဝင်တန်းဟောင်းတယောက်ဖြစ်တယ်လို့နိုင်ငံတကာဗန်နာရေးလုပ်ငန်းတစ်ခုမှာလက်ရှိအလုပ်လုပ်နေသူဖြစ်ပါရယ
်မားဟိုအတွေ့အကြုံကသိခဲ့ရတာကကိုယ်အရင်ဆုံးကတည်းကအော်ရောတော့စစ်အစိုးရပေါ့လေဒီတုန်းကတို့ဒီနိုင်ငံတကာပေးတဲ့ sanction တွေရှိခဲ့တယ်အဲ့ဒီ sanction တွေရှိခဲ့တဲ့အချိန်တွေကခုချိန်ထိဘူးမပြဘူး AACC သူတို့ဆက်ပြီးတော့ရှင်းဆက်နိုင်ခဲ့တယ်ပေါ့နော်အဲ့ဒါဒီကိုသူတို့အဲ့လိုမျိုးရှင်းဆက်နိုင်မှုအတွက်ကိုအထောက်ပံ့အကူအညီပေါ့နော်ဒီ transaction international transaction တွေကိုအဓိကအကူအညီအားပေးနေတာတော့ UOB Bank ဆိုတာကိုပြရတယ် OCBC တို့ DBS တို့လည်းပါတယ်ပေါ့နော်ဒါပေမဲ့ UOB ကတော့အများဆုံးပေါ့အတိအကျနဲ့တော့မယ်ဆိုရင်26နှစ်ပေါ်ချဲ့ပြီပေါ့နော်တောက်ချောက်အကူအညီပေးနေတယ်ဆိုတဲ့ဟာလေးကိုတော့အမတို့ကပြရတယ်ပေါ့လေဆိုတော့ပြရတာ PB Bank ဖူးဆိုရင်သူတို့တွေထပ်ပြီးအာဏာသိမ်းတယ်ကိုယ်ရေးကျေခက်ခဲရှိနေအောင်တည်တယ်အဲ့တော့မတို့ဒီသူတွေအနေနဲ့ဘာလို့လက်မခံနိုင်လဲအဲ့တော့သူတို့ဒီလိုဖြစ်နေတဲ့အချိန်မှာဒန်လေးတီထပ်ပြီးတော့လက်ရှိအာဏာသိမ်းအစိုးရကိုမကူညီနိုင်ဘူးလို့မတို့အန်တီကမှမပြောရတဲ့အတွက်သူ့ကိုအစိုးရကိုထပ်ပြီးတော့အခုညီပေးဖို့အစပ်နာပေါ့ပြရပါဘူ
းဟုတ်ဆိုတော့ဆော့ဆော့အမလည်းပြောပါတယ်လွန်ခဲ့တဲ့ဒီနဝတဆစ်အစိုးရလက်ထက်တစ်လျှောက်လုံးပေါ့လေအမေရိကန်ဘက်ကဆန်ရှင်တွေချထားတဲ့အချိန်မှာဒီစင်ကာပူဘက်ကနေပြီးတော့ဗန်နာရေးအရွှေ့အပြောင်းတွေဒီအပြောင်းလဲတွေ transaction တွေလုပ်တယ်တစ်ဆင့်ခံလုပ်တယ်ပေါ့လေဆိုတော့အဲ့ဒါဘယ်လိုမျိုးလုပ်တယ်လဲဆိုတော့အမကိုယ်တိုင်လည်းဗန်မာဒီအနီးကပ်လုပ်ခဲ့ဘူးတဲ့လူတယောက်အနေနဲ့နည်းနည်းရှင်းပြပါလားရှင့
်ကိုလုံးငယ်နေရာဒီလေ transaction လုပ်ထားတဲ့ဟာကိုအမျိုးမျိုးရှောင်ပြီးပေးပြီးတော့ပေါ့လေ corporate account တွေ company account ပေါ့လေ company account ကလည်းတစ်ခုရဲ့နဲ့ပုံကနေတော့ဟိုအကောင့်မျိုးကြောင်းတော့လုပ်ပြီးရေစအာမတ်ကျန်ဆိုရအောင်ကောက်အကြောင်းကြီးပေါ့နော်အမျိုးသမီးကြောင်းလေးပြီးတော့သူလုပ်ပြီးရေအဲပြီးတော့ဒီ personal account ကြီးလည်း personal account ကြီးပုံမှန်ပုံမှန်ပေါ့နော်အဲ့ဒီတော့ account ပုံမှန်လေးနဲ့သူကပြီးတော့ဒီအနေနဲ့ပေါ့နော်ဒီမှာပြောတဲ့ transaction တွေကိုသူကလုပ်ပေးခဲ့ရပေါ့လေအခုလည်းသူတို့က personal account ကြီးနဲ့ transaction တွေလုပ်နေလို့ပြရတယ်ပေါ့နော်အဲ့လိုပြရတဲ့အတွက်အဲ့ဒါတွေမလုပ်စီခြင်းလို့သူလုပ်ပေးဖို့တော့ဘာလို့အခုညောင်းတာပါ
ဒီမြန်မာနိုင်ငံကနေပြည်တော်ငွေကြီးအရွှေ့အပြောင်းနေအထောက်အပံ့တွေလုပ်တဲ့ဟာကိုစင်ကာပူဘဏ်တွေကနေတစ်ဆင့်
သွားတယ်ဆိုတော့အဲ့ဒီဟာတွေကိုရောညီမတို့အနေနဲ့ဘယ်လိုမျိုးစောင့်ကြည့်ပြီးတော့ဒါတွေကိုမလုပ်ပေးနဲ့ဆိုပြီးတော့မှစင်ကာပူဘန်ဒီဘက်ကတောင်းဆိုလို့ရနိုင်မလဲရှင့်
အမတို့မှာအတိအကျပြောမယ်ဆိုရင် confidential ချက်တွေခါကြတော့အမတို့မှာစာရွက်အထောက်အထားခုနပြောရဲ document အထောက်အထားတော့မရှိဘူးเนาะဒါပေမဲ့ဒီတန်မှာလည်းလုတ်ခဲ့တယ် close လုတ်ခဲ့တဲ့အခါမှာအဲ့ဒါမျိုးကြည့်နေတဲ့ခါကြတော့ခုချိန်မှာပေါ့เนาะအထူးသဖြင့်ထပ်မလုတ်ဖို့ညမဘဏ်တွေကနေတစ်ဆင့်ပေါ့เนาะသူတို့ international transaction တွေလုတ်တဲ့ဟာကို shut ပြီးဖို့ပေါ့เนาะအခုလောလောဆယ်မလုတ်ဖဲနဲ့လုံးဝရပ်ထားပြီးဖို့ဘောင်းစီတူတွေနဲ့ပဲပူးပေါင်းအဝင်ပေးဖို့အဓိကတောင်းဆိုတာအဲ့ဒါပါပဲပြီးတော့ channel news asia တို့ကလည်းတင်းတွေတော့ပေါ်ပြတယ်သူတို့တင်းတွေကိုကြည့်လိုက်တိုင်းတကယ်တော့တစ်ခွက်နှစ်ခွက်ပြီးပဲလောက်ကြီးပေါ့နော်တင်းပုံမှန်တင်းလောက်ပဲကြာသွားတာမြင်ပြီးတော့အမတို့ကဒီတကယ်ကိုရေတွေမှာဖြစ်နေတဲ့အနေထားတွေတကယ်ကိုတကဘာလုံးသိနေတဲ့ဟာကိုသူတို့ကအိတ်ဒီဆာဆာမပြဘူးပေါ့နော်အဲ့တော့သူတို့ဒီအင်မီဒီနိုင်ငံအာဆီယံနိုင်ငံလည်းဖြစ်တဲ့အာဆီယံမှာစင်ကာပူနံပါတ်1ပဲလေတော့သူတို့ဒီနဲ့ support ပေးခဲ့မယ်ဆိုရင်အမတို့မှာအားများရှိမှာပေါ့နော်အဲ့တော့အမတို့ပြည်သူတွေကို support ပေးတယ်မပြီးပဲနဲ့တတိယအစိုးရကို support ပေးမယ်ဖြစ်ဆိုလို့ရှိရင်အဲ့ဒါကိုအမတို့ကလက်မခံနိုင်ဘူးပေါ့နော်အဲ့ဒါကြောင့်မလို့သွားပြီးတော့ဟိုခုန်ညီတောင်းတာပါဌာနပြရတယ်လို့လည်းအမတကယ်တော့မသုံးချင်ပါဘူးနော
်ဆေးရနာတိမ့်ခံထားရတဲ့မြန်မာနိုင်ငံမှာကမ္ဘောဇာဘဏ်ကလွဲလို့ဂျန်တဲ့ပုဂ္ဂလိကဘဏ်တွေအလုံးလောလောဆယ် CDM နှုတ်ရှားမှုမှာပါဝင်နေကြတယ်လို့လည်းမတ်ချီချီကပြောပြပါတယ်မြန်မာနိုင်ငံဗဟိုဘဏ်ဝန်ထမ်းတွေ CDM နှုတ်ရှားမှုမှာပါဝင်ဖို့လည်းသူတို့ကတောင်းဆိုနေကြပါတယ်ရှင်ကျွန်မဆွေးနွေးပါမှာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ပြီးအရသာအစိုးရအ мян ပြန်လည်ပေါ်ပေါက်လာစေဖို့အတွက်ကနေဒါနိုင်ငံနဲ့အမေရိကန်ပြည်ထောင်စုပြည်နယ်တို့ချို့မှာမြန်မာပြည်ဆက်ပြီးဆန္ဒပြတောင်းဆိုနေတဲ့အကြောင်းတင်ပြခြင်းပါတယ်ကျွန်တော်ညံဝင်းအောင်ပါဖေဖော်ဝါရီ1ရက်နေ့ကအရသာအစိုးရခေါင်းဆောင်တွေကိုစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကလိုက်လံဖမ်းဆီးဖယ်ရှားပြီးတဲ့နောက်လက်ရှိမှာစစ်အုပ်ချုပ်ရေးကောင်စီကနိုင်ငံအာဏာအရရက်ကိုရယူထားတာပါမြန်မာနိုင်ငံတနန်တလျားကနေ့စဉ်နဲ့အမျှငြင်းငြမ်းစွာဆန္ဒပြနေတဲ့ပြည်သူတွေနဲ့ထပ်တူရပ်တည်နေကြောင်းနဲ့စစ်တပ်အာဏာသိမ်းလို့ရက်ကိုဆန့်ကျင်ကြောင်းကနေဒါနိုင်ငံဗန်ကူးဗားမြို့ကမြန်မာတွေကလည်းရာသီဥတုအေးခဲနေတဲ့ကြားကပဲစနေနေ့ကဆန္ဒပြတောင်းဆိုကြောင်းမြန်မာရေးလှုပ်ရှားသူကိုမင်းနိုင်ကပြောပါတယ
်ကျွန်တော်တို့ဆိုဆိုလို့ရှိရင်ဒီကနေဒါဆိုတာသူရှိရလဲကျွန်တော်တို့ဒါရိုက်စာတွေပို့ထားပြီးသွားပြီးအားလုံးက petition နဲ့လက်မှတ်တွေဆိုတာအဲ့ဒီမှာတောင်းဆိုချက်တွေလည်းပါပါတယ်အဓိကတော့2020ရွေးကောက်ပွဲကိုအစီအမံပြုပေးဖို့နဲ့ဖန်စီရတဲ့ဒီကောင်းဆောင်တွေအားလုံးနောက်စီဒီယမ်ကောင်းဆောင်တွေစနတ်တကောင်းဆောင်တွေရောနိုင်ငံကောင်းဆောင်တွေရောပါတီကောင်းဆောင်တွေရောအားလုံးကိုချွင်းချက်မရှိပြုပေးဖို့နဲ့ US Security Council နဲ့ဟလာ US ကနေပြီးတော့ထုတ်ပြန်ချက်တွေကိုလည်းကျွန်တော်တို့ကထောက်ခံတယ်ဆိုတဲ့အကြောင်းနဲ့ပြည်သူတွေကိုအပြန်ဖက်နှိပ်စက်လာလို့ရှိရင်ပြည်သူရောအရေးယူပေးဖို့ကျွန်တော်တို့အားတွေကောင်းဆောင်သွားတာဖြစ်ပါတယ်နော် US ကမြန်မာပြည်ပေါ်မှာစစ်ပဒါအရေးပြုလို့ဒါကိုကျွန်တော်တို့ကအဓိကထားတောင်းဆိုလိုက်တယ
်အလားတူကနေဒါနိုင်ငံဆက်စကာတူးမြို့မှာလည်းစနေနေ့နေ့လည်းကဆရာနာသိမ်းဆန့်ကျင်ဆန္ဒပြပွဲလုပ်ခဲ့ကြောင်းကိုလူကျော်ကပြောပါတယ
်ဒီဆက်အာနာသိမ်းတဲ့ပုံမှာကျွန်တော်တို့ပြင်းပြင်းထန်ထန်ရှုတ်ချတယ်ပေါ့နော်နောက်ပြီးတော့ဖန်စီထားတဲ့သမရာကြီးဦးဝင်းညင်ရဲ့တော်အောင်ဆန်းစုကြည်နဲ့ကွာအဖန်စီခံထားတဲ့လူအားလုံးကိုချက်ချင်းလှစ်ပေးဖို့ကျွန်တော်တို့တောင်းဆိုတယ်ပေါ့နောက်တစ်ချက်ကတော့2020ရွေးကောက်ပွဲနဲ့ရလကောအတိအမှတ်ပြုပေးဖို့ဒါတွေကိုအခုလောလောဆယ်ကျွန်တော်အဓိကထားပြီးတောင်းဆိုရပေါ့ဒီကျွန်တော်တို့ပြည်နယ်မှာရှိတဲ့ MLA ပေါ့နော်ပြည်နယ်လွတ်တော်ပေါ့နောက်တစ်ဆင့်ကတော့ Federal လွတ်တော်ပေါ့အဲ့ဒါတွေကိုအဓိကတောင်းဆိုတာပ
ါအမေရိကန်နောက်ဘက်ဂျန် San Francisco မြို့ကုလသမဂ္ဂပလာဇာအရှိဆက်အာနာသိန်းစန့်ကျင်ဆန္ဒပြပွဲနဲ့ပတ်သက်လို့ဦးဆောင်ပါဝင်သူ88မျိုးဆက်ဦးပန်းသီးကပြောပါတယ်
ကောင်စီရဲ့အာဏာသိမ်းမှုကိုကျွန်တော်လုံးဝလက်မခံဘူး။နောက်ပြည်သူအစိုးရကိုပဲကျွန်တော်အလို့ရှိတယ်။ကျွန်တော်တို့အခုပထမလုပ်နေရတော့အမေရိကန်အစိုးရတာဝန်ရှိတဲ့လူတွေပေါ့တမရတို့ကျွန်တော်တို့ဒုတိယတမရတို့ House of Speaker တို့ရှိကျွန်တော်စာရေးရေးတယ်။အရေးယူဆောင်ရွက်ပေးဖို့ကူညီတောင်းတယ်။အခုကျွန်တော်တို့အမေရိကန်တမရဂျိုးဘိုင်ဒန်ကလည်းကျွန်တော်တို့ပြင်းပြင်းထန်ထန်အရေးယူလိုက်တယ်။ဒါပေမဲ့ဒီလိုပြင်းထန်တဲ့အရေးယူမှုကျွန်တော်တို့1988တည်းကကျွန်တော်ကြုံခဲ့ပြီ။ဒါပေမဲ့အစ်စ်ဆိုးရထုံးစံတိုင်းပဲသူတို့ကတော့ဟိုတရုတ်အားကိုနဲ့ကျွန်တော်တို့ကြီးမဆိုင်ခဲ့ဘူးเนาะဒါပေမဲ့ဒီတစ်ခါတော့ဒီစစ်ကောင်စီကိုကျွန်တော်တို့တိရပုံမပြင်းထန်တဲ့အရေးယူလို့ဖို့ကျွန်တော်တို့အမေရိကမှာရောက်နေတဲ့မြန်မာတွေကတောင်းဆိုမယ
်အမေရိကန်လေပိုင်းအိန္ဒိယနာပြည်နယ်ဖိုဝင်းမှာလည်းမြန်မာပြည်အပြောင်းလဲဖြစ်လာစေဖို့အပတ်စဉ်ဆန္ဒပြနေကြောင်းဦးကျော်သက်ကပြောပါတယ
်ဒီတီမဲ့ဆက်လွတ်တော်နဲ့အောက်လွတ်တော်အမှတ်တွေဒီကိုကျွန်တော်တို့စာရေးပို့တယ်တော့တောင်းဆိုမှုတွေလုပ်တယ်နော်ဗမာပြည်ကိုနော်အာဒီဆန့်ကျင်ဆိုတာကိုနော်ဒရိုင်းကြီးလုံးပေါ်မှာမလုပ်ဖဲနဲ့နော်အာဒီစစ်အာဏာရှင်တစုနဲ့ပတ်သက်တဲ့ဆန့်ကျင်မျိုးတွေနောက်တစ်ခါကျွန်တော်တို့ဓာတ်ရဲပူပြင်းထန်တဲ့ဖိအားတွေကိုဆက်ပေးဖို့အတွက်ကျွန်တော်တို့အခုတောင်းဆိုထားပါတယ်ကျွန်တော်တို့အမေရိကန်ရဲ့သမ္မတကြီးဂျိုဘိုင်ဒန်အနေနဲ့ကလည်းတော်တော်ကြီးတော့ကျွန်တော်တို့ဗမာပြည်ကိုစိတ်ဝင်စားတာတခုတွေ့ရတယ် ဒီလိုကြောင့်ကျွန်တော်တို့ကတော့ဆက်ပြီးလုပ်နေပါပဲ
။ Washington DC စစ်တမ်းရုံးရှိဆန္ဒပြပွဲတွေကို February 14တနင်္ဂနွေနေ့မှာပြုလုပ်သွားမယ်လို့သိရပါတယ်ခင်ဗျာ။
ဒီ American တဲ့မြန်မာပိုင်းရေဒီယိုအစီအစဉ်တွေကိုမနေ့ပိုင်းနဲ့ညပိုင်းတွေမှာ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။မနေ့6နိုင်ကနေ9နိုင်အထိ line to meter 32 MHz 6.38 line to meter 40 MHz 9.48 line to meter 48 MHz 6.15 နဲ့ဒုတိယနိုင်ဝက်6နိုင်ခွဲကနေ9နိုင်အထိကိုတော့ဒီမီတာ line တွေဖြင့် line meter 190 MHz 1.59တို့ကနေဖန်ယူနိုင်နိုင်ပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ line to meter 19 MHz 15.45 line to meter 25 MHz 17.80 line to meter 32 MHz 6.335 တို့ကနေထုတ်လွှင့်ပေးနေပြီးပထမပိုင်းနာရီဝက်ည9နာရီကနေ9နာရီခွဲအစီအစဉ်ကို line to meter 190 MHz 17.55ကနေပါနားဆင်နိုင်တာပါ view မြန်မာပိုင်းအစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်
ဒီစီစနစ်ကိုအဆုံးမခံနိုင်လို့စစ်အာဏာသိမ်းမှုကိုစန့်ကျင်နေရတာပါဆိုရဲသေုပ်ဆောင်ဒေါင်းကလူငယ်ရဲ့အနာဂတ်အတွက်ဆုံးခန်းတိုင်သူကြိုးပမ်းဆောင်ရသွားမယ်လို့ပြောပါတယ် CDM လှုပ်ရှားမှုမှာပါပြီးတော့ဒုက္ခရောက်နေတဲ့ဆွေရဝန်ထမ်းတွေကိုအကူအညီပေးဖို့လည်းသူကကတိပေးပါတယ်မဆူမြမုံကနေပြီးတော့ဆက်သွယ်မြင်းမြန်ထားပါတယ
်မင်္ဂလာပါဒေါင်းရှင်အခုလိုမျိုးဒီ VOA မြန်မာပိုင်းအတွက်ကိုအချိန်ပေးပြီးတော့ဖြေတာကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့မင်္ဂလာပါခင်ဗျကျွန်တော်လည်းကျေးဇူးတင်ပါတယ်
ဆိုအခုပေါ့နော်ဒီမြန်မာနိုင်ငံမှာစစ်အာဏာသိမ်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီတော်တော်လေးဒီဟိုဝေဖန်ပြောနေကြတဲ့အထက်မှာတောင်းရလဲတော်တော်လေးတက်တက်ကြွကြွပြောနေတာမြင်ရပါတယ်ဆိုတော့အရင်ဆုံးဘာကြောင့်အဲ့လိုမျိုးတွေဝေဖန်နေလဲနောက်တစ်ခါဒီဟိုလှုပ်ရှားမှုတွေလုပ်ဖို့တိုက်တွန်းနေရဆိုတာကိုသိပြစေရှင
်ဟုတ်အဓိကကကျွန်တော်တို့မျိုးဆက်ပါပေါ့နော်ကျွန်တော်တို့ဒီဘက်လူငယ်မျိုးဆက်တွေမှာအာဏာရှင်လောက်မှာမနေချင်ပါဘူးမရှိချင်ပါဘူးအဲ့ဒါကိုကျွန်တော်တယောက်ထဲရဲ့စိတ်ခံစားချက်လို့ကျွန်တော်မယုံကြည်ဘူးကျွန်တော်တို့တနိုင်ငံလုံးကပြည်သူတွေလူငယ်တွေစိတ်ခံစားချက်လို့ကျွန်တော်ယုံကြည်တယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ကိုယ်တိုင်လည်းအဲ့ဒီလိုခံစားရတယ်ဒီလိုအခြေအနေမှာကျွန်တော်တို့ဒီမိုကရေစီကိုဘယ်လိုမှပြည့်စုံမခံနိုင်ဘူးအဲ့ဒီအတွက်ကျွန်တော်တို့ဒီအရကိုစန့်ကျင်ခြင်းဖြစ်ပါတယ
်အရှင်နေရလဲပေါ့နော်ဂျောင်းကဒီနိုင်ငံကြီးနဲ့ပတ်သက်တဲ့စာပေတွေဖတ်တယ်နောက်ဒီဆွေးနွေးတာမျိုးတွေလည်းရှိပါတယ်ဆိုတော့အဲ့လိုမျိုးဒီနိုင်ငံကြီးအတွေ့အမြင်နောက်ခံကြောင်းရောအခုလိုမျိုးတက်တက်ကြွကြွပွန့်ပွန့်လင်းလင်းပြောနေတယ်လို့ရောပြောနိုင်လားရှင်
ပြောနိုင်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ယုံကြည်ချက်ပေါ့နော်ဟိုနိုင်ငံရေးကပြည်သူရေးပါပဲပြီးတော့ကျွန်တော်ကနိုင်ငံရေးထက်နိုင်ငံရေးကိုပုံပြီးစိတ်ဝင်စားတယ်ဘာဖြစ်လို့နိုင်ငံရေးလို့ပြောလဲဆိုတော့ဒီကိစ္စအခုလိုမျိုးအာဏာသိမ်းခြင်းကိစ္စကဟိုကျွန်တော်တို့မျိုးဆက်မှာဘယ်လိုမှဖြစ်မခံခြင်းနဲ့ကိစ္စဖြစ်ပါတယ်အဲ့အတွက်ကျွန်တော်ဘယ်လိုမှလက်မခံနိုင်ပါဘူးဒီကိစ္စကိုအဲ့အတွက်တော့ဟိုကျွန်တော်စဖြစ်ကလေးကိုကျွန်တော်ဒီဟာကိုစတော်လိုက်မယ်လို့ကျွန်တော်သုံးဖြတ်ထားပြီးသားဒီအနာစင်ကြဆုံးဖို့တက်ကိုကျွန်တော်အမြဲတမ်းဆုံးဖြတ်တာပြီးသားဖြစ်ပါတယ်အဲ့တော့ကျွန်တော်စိတ်ထဲမှာခံစားရတဲ့ခံစားချက်ရပြောရရင်ဒီအခြေအနေကကျွန်တော်တို့နောက်အနာဂတ်လူငယ်တွေအတွက်ကောအခုလက်ရှိမှာဖြတ်သန်းနေတဲ့ကျောင်းသားလူငယ်တွေအတွက်ကောဟိုဘယ်လိုမှလက်မခံနိုင်စရာအခြေအနေတစ်ခုဆိုတာသိကြပါတယ်အဲ့အတွက်ကျွန်တော်တို့ဒီဟာကိုတိုက်ထုတ်ဖို့လိုပါတယ်
ဆိုတော့ဒါပေမဲ့ဒေါင်းကတခုသူများရင်းနဲ့မတူတာကကိုကမြန်မာနိုင်ငံမှာဒါထိုက်တန်းတရုတ်ဆောင်မင်းသားတယောက်ဖြစ်ပါတယ်ဆိုတော့ကိုရဲ့ပရိသတ်ကလည်းတန်းနဲ့ချီပြီးရှိပါတယ် Facebook တခုထဲမှာဆိုရင်တော့ follower 2,000 လောက်ရှိတဲ့ဟိုအင်မတန်ကြော်ကြားတဲ့ပုံကုံမျိုးပါဆိုတော့အဲ့လိုမျိုးကြော်ကြားသူတယောက်အနေနဲ့အခုလိုမျိုးပေါ့နော်ဒီဆရာနာသိမ့်မှုစမ်းကျင်တဲ့ပြောကြားမှုတွေဒီတိုက်တွန်းမှုတွေကိုလုပ်နေတာကရောဘလောက်ထိထိရောက်မယ်လို့မျှော်လင့်ချက်နဲ့လုပ်နေတာပါလဲရှင်
ကျွန်တော်တို့အဲ့ထိရောက်မယ်ဆိုတဲ့အရာမှာကျွန်တော်မျှော်လင့်ထားတဲ့အပိုင်းကဟိုကျွန်တော်တို့ပြည်သူတွေဟိုဒီအာဏာရှင်စနစ်ကိုတော်လှန်ဖို့လိုပါတယ်လိုတဲ့နေရာမှာဟိုဘယ်လိုနည်းလမ်းတွေနဲ့တော်လှန်ကြမလဲဘယ်လိုပုံစံတွေနဲ့ကျွန်တော်တို့ဖြတ်တန်းကြမလဲပြီးတော့ပြည်သူတွေနဲ့ကျွန်တော်ထပ်တူထပ်မြဖြတ်တန်းခြင်းနဲ့စိတ်ကပုံများပါတယ်အဲ့အချိန်မှာဘယ်လိုထပ်တူထပ်မြလဲဆိုတော့ဟိုကျွန်တော်တို့တော်လှန်နေတဲ့အချိန်မှာဒီအာဏာရှင်စနစ်ကိုကြာဆုံးဖို့အတွက်ပြည်သူတွေအားလုံးတပိတ်ပေါက်တဲ့အချိန်မှာသူတို့တွေတကယ်လိုအပ်မဲ့အကြောင်းအရာတွေပေါ့နော်အဲ့ဒါတွေကိုကျွန်တော်ကိုယ်တိုင်ပြည်သူနေရာနေခံစားရတဲ့ခံစားချက်နဲ့ထပ်တူထပ်မြကျွန်တော်သူတို့တွေကိုပြန်မျှဝေပါတယ်ပြန်မျှဝေတဲ့နေရာမှာသူတို့တွေတကယ်အသုံးတင်မဲ့အနေထားတကယ်အသုံးတင်မဲ့အခြေအနေပြီးတော့ကျွန်တော်အဓိကဦးစားပေးပြီးလုပ်တာတော့ Civil Disobedience Movement ပေါ့နော်အဲ့ဒါကိုကျွန်တော်အဓိကဦးစားပေးပြီးတော့မှတောက်လျှောက်လုပ်ဖြစ်ပါတယ်လုပ်ဖြစ်တဲ့နေရာမှာဟိုစပြီးလုပ်ကြတဲ့အားလည်းဝန်ထမ်းတွေအားလုံးကိုကျွန်တော်ပြည်သူနေတူတူပါဝင်ဖို့အတွက်ပြောတယ်အခုကျတော့ဝ င်နှန်းတွေကိုကျွန်တော်တို့ကူညီဖို့အတွက်ကျွန်တော်ကြိုးစားနေပါတယ်ဒါပေမဲ့ကျွန်တော်ကတခြားနိုင်ငံမှာရှိနေတဲ့အတွက်ကျွန်တော်မှာအကန့်အသတ်နဲ့လုပ်နေရတော့ဖြစ်နေပါတယ်ကိုကိုရင်းသာဒီနိုင်ငံမှာကိုယ်နိုင်ငံမှာကိုရှိနေပဲဆိုရင်တော့ဟိုအစုဖွဲ့လိုက်အားလုံးအုပ်စုလိုက်ပေါင်းပြီးတော့မှဖွဲ့စည်းနေပေါင်းပြီးတော့မှလုပ်ဖြစ်မယ်လို့ထင်ပါတယ်အခုကျတော့ကျွန်တော်ဘလို့မှပူပေါင်းလို့မရတဲ့အနေအထားမှာကျွန်တော်နေနေရတာဖြစ်တဲ့တော့ကိုမကျေနပ်ပါဘူး
ဆိုဒီအနာသိမ့်ပြီးတဲ့ဟိုနောက်ပိုင်းမှာပေါ့နော်တောင်းပြောတဲ့လူမှုကိုရဲ့ပေါ်မှာတင်တဲ့ဗီဒီယိုတစ်ခုရဲ့မှာဆိုရင်ကိုရှာထားသမျှဒီငွေတွေအားလုံးနဲ့ဟိုဒီ CDM movement လှုပ်ရှားမှုလုပ်နေကြတဲ့ဝန်ထမ်းတွေအတွက်ကိုအကူအညီမဲ့ဝန်ထမ်းတွေအားလုံးဒီလှုပ်ရှားမှုမှာပါဝင်ပါဆိုပြီးတော့တိုက်တွန်းပြောထားတာတွေ့ရပါတယ်ရှင်ဆိုတော့ဟိုဆော့ဆော့ကလည်းပြောပါတယ်ဟိုကူညီပါသူတို့ကူညီသွားမယ်ဆိုတော့အဲ့လိုမျိုးကူညီဖို့အတွက်ကဘယ်လိုမျိုးအစီအစဉ်တွေလုပ်ထားပါလဲရှင
်အဲကျွန်တော်ဟိုအဓိကအဒီအချိန်မှာတော့ဟိုဘန်ခတ်ခဲ့ရရှိနေတယ်ဗောနော်ဘန်ခတ်ခဲ့ရရှိနေတာကကျွန်တော်ဝမ်းတာနေရမလို့ဖြစ်နေပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်နိုင်ငံကဝန်ထမ်းတွေအားလုံးအလုံးမလုံးပဲရန်နာတာဖြစ်တဲ့အတွက်ဒီလိုအခက်ခဲဖြစ်နေရပါဗောနော်အဲ့ဒီအတွက်တော့ကုညီမဲ့လူတွေလည်းအခက်ခဲဖြစ်နေတယ်လို့ဟိုကိုဝန်ထမ်းတွေအတွက်လည်းအခုချိန်မှာအခက်ခဲဖြစ်မှာပါအဲ့အဲ့အခက်ခဲတွေကကျွန်တော်တို့ထိရောက်တယ်လို့ယူဆပါတယ်အဲ့တော့ဒီအခက်ခဲတွေကိုကျွန်တော်ဂုဏ်ယူစွာနဲ့တော့အခုချိန်မှာကြော်ဖြတ်ဖို့လိုပါတယ်ဒါအဲ့အခက်ခဲတွေရင်ဆိုင်နေရတော့ဟိုဂုဏ်ယူနေရမယ့်အခြေအနေတစ်ခုပါအဲ့တော့အဲ့အခြေအနေတွေကိုကျွန်တော်ကြော်လွန်လာပြီးဝန်ထမ်းတွေပြန်ပြီးတော့မှအလုပ်တွေလုပ်လာမှဖြစ်ဖြစ်ဒီအခြေအနေတွေကိုကျွန်တော်တို့ကူညီဖို့ကူညီလို့ရမယ့်အခြေအနေတစ်ခုပေါ့နော်အခြေအနေဆိုတာကျွန်တော်မှရှိတဲ့ချွေးနေစာရယ်ကျွန်တော်ဘန်ထဲမှာထည့်ထားပြီးတယ်အခုချိန်မှာကျွန်တော်ဘန်ထဲကနေပတ်စံထုတ်လို့မရဘူးထုတ်လို့မရတော့ကျွန်တော်တို့ဟိုဝန်ထမ်းတွေကူညီဖို့တော့ကျွန်တော်ကနည်းနည်းခက်ခဲရရှိတယ်ဒါပေမဲ့ကျွန်တော်မှ backup လုပ်ထားတဲ့ဟိုရှိတဲ့ပတ်စံတွေကိုတော့ကျွန်တော်ဟိုဝန်ထမ်းတွေကူညီဖို့တော့ကျွန်တော်ဖိတ်ပေးထားပါတယ်အဲ့တော့ဒါထားပါတော့ဒါကျွန်တော်အပိုင်ပေါ့နော်အဲ့တော့ဟိုအခုချိန်မှာအခက်အခဲတွေကိုဝန်ထမ်းတွေကြုံတွေ့နေရတယ်လေ။ဂုဏ်ယူစွာနဲ့ဒီအခက်အခဲတွေကိုရင်ဆိုင်စေချင်ပါတယ်။ဒါပြည်သူတွေအတွက်ငါတို့ရင်းနှီးပေးဆက်ရတဲ့ငါတို့ရဲ့အခက်အခဲလို့ယုံကြည်ပြီးတော့မှဂုဏ်ယူစွာနဲ့ကြော်ဖြတ်စေချင်ပါတယ်။ကျွန်တော်တို့အားလုံးလည်းအတူတူပူးပေါင်းပြီးတော့ဒီအခက်အခဲကိုဖြေရှင်းဖို့အတွက်အစဉ်သက်ရှိပါတယ
်။ဆိုအခုဒီဆရာနာသိမှုနဲ့ပတ်သက်လို့ပေါ့နော်တော်တော်လေးဟိုကန့်ကွက်ဝေဖန်ဟိုပုံမှန်လေးပြောနေကြသူတွေထဲမှာအမှုပညာရှင်တွေတော်တော်လေးတွေ့ရပါတယ်။ဆိုတော်တော်များများလည်းဒီလမ်းပေါ်ထွက်ဆန္ဒပြတဲ့လှုပ်ရှားမှုတွေထဲမှာပါဝင်နေတာကိုလည်းမြင်နေရပါတယ်ဆိုတော့သူတို့တွေနဲ့ရောတောင်းအနေနဲ့ချိတ်ဆက်ပြီးတော့မှဒီလိုကူညီဖို့အစီအစဉ်တွေလုပ်တာမျိုးရှိပါလားရှင
်ဟုတ်ကျွန်တော်စူးစမ်းနေပါတယ်ဟိုအထူးသဖြင့်ဒီ CDM movement မှာဖြတ်တန်းဟိုကူညီဖို့အတွက်စူးစမ်းနေတဲ့အမှုပညာသမားတွေရှိပါတယ်သူတို့တွေနဲ့လည်းကျွန်တော်ချိတ်ဆက်နေပါတယ်ချိတ်ဆက်တဲ့နေရာမှာကျွန်တော်ခုနပြောသလိုပေါ့နော်ကျွန်တော်ဒီဘက်နိုင်ငံမှာရှိနေတဲ့အတွက်ကျွန်တော်မှလည်းအခက်အခဲဖြစ်နေပိုင်းတွေရှိတယ်ဒါပေမဲ့ကျွန်တော်အဲ့ဒါတွေကိုစူးစမ်းဖြေရှင်းနေပါတယ်ပြီးတော့ဟိုပြည်သူတွေနဲ့အတူတူလူပညာသမားတွေရက်တည်နေတာလူပညာသမားတွေရောကျန်တဲ့ဟိုကာတွန်းဆရာတွေအကုန်လုံးပေါ့နော်ကျွန်တော်ပြည်သူနဲ့တူရက်တည်နေကြတယ်အဲ့ဒါကကျွန်တော်တို့အတွက်ခွန်အားတစ်ခုပါပဲအဲ့တော့ကျွန်တော်ရမ်းလည်းကျေနပ်ပါတယ်ရမ်းလည်းဟိုအားရှိပါတယ်ပြည်သူတယောက်အနေနဲ့အားရှိပါတယ်အဲ့တော့ဝန်ထမ်းတွေအားလုံးလည်းတယောက်မကြံအကုန်လုံးပြည်သူနဲ့တူပူးပေါင်းစေချင်ပါတယ
်ဟုတ်ဆိုတော့ဟိုတောင်းပြောထားတာရှိပါတယ်ဟိုဘယ်တော့မှပေါ့နော်ဒီဆက်အနာရှင်နေနဲ့အလုပ်တူတူတွဲမလုပ်ဘူးဆိုတာမျိုးအထိပြောထားတာမျိုးတွေရှိပါတယ်ဆိုတော့အခုလိုမျိုးဒီလှုပ်ရှားမှုတွေလုပ်တဲ့အတွက်ကြောင့်မို့လို့ကိုယ့်ရဲ့အလုပ်တွေမှာထိခိုက်လာမယ့်အပေါ်မှာရောစိုးရိမ်မှုရှိလားရှင
့်မရှိပါဘူးဗျဘာဖြစ်လို့လဲဆိုတော့ကျွန်တော်အလုပ်ကကျွန်တော်အလုပ်ပါပဲကျွန်တော်အလုပ်ပေါ်မှာကျွန်တော်ဆုံးဖြတ်ထားတဲ့အပိုင်းကဒီအနာရှင်မရှိခင်တည်းကကျွန်တော်လုပ်တဲ့အလုပ်တွေပေါ်မှာကျွန်တော်ရဲ့အစီအမံစည်းကမ်းတွေရှိထားပြီးသားပါအဲ့တော့ဘသူတွေရဲ့ဝင်ငွေနဲ့လှုပ်တဲ့အလုပ်တွေဆိုရင်ကျွန်တော်မလုပ်ဘူးဆိုတာကျွန်တော်ကဆုံးဖြတ်ထားပြီလားပါအဲ့ဒါတော့ကျွန်တော်ရဲ့အကိုပိုင်ဆုံးဖြတ်ချက်အစိုးရရှိတယ်ကျွန်တော်ရည်တည်ချက်ပါအဲ့တော့အခုလိုအာနာသိန်းနဲ့ဖြစ်ရတဲ့ဖြစ်လာတဲ့အချိန်မှာတော့ကျွန်တော်ရည်တည်ချက်ကပိုပြီးခိုင်မာလာတယ်လို့ပဲကျွန်တော်ပြောရမှာပါအဲ့တော့ဟိုကျွန်တော်အလုပ်ကိုထိခိုက်လာလို့ပြောရင်ကျွန်တော်အလုပ်ကတရုတ်ဆောင်အလုပ်ပါအဲ့တော့ကျွန်တော်တရုတ်ဆောင်တယောက်အနေနဲ့ဒီအာနာရှင်လက်အောက်ကနေမလွတ်မြောက်မချင်းတော့ကျွန်တော်ရဲ့တရုတ်ဆောင်အလုပ်ကိုကျွန်တော်မြန်မာနိုင်ငံမှာဆက်လုပ်ဖို့မဖြစ်နိုင်သေးပါဘူးအဲ့တော့ကျွန်တော်အာနာရှင်နေရဲ့အာနာရှင်ကိုရှေ့ဆက်ပြီးလဲတော်လန်နေရအောင်ပါပဲအဲ့တော့အားလုံးလဲတော်လန်နေရမှာပါပဲကျွန်တော်တို့ဘလို့မှဒီရာကိုလက်ခံပြီးတော့ဖြတ်တန်းဖို့ဆိုတာဘလို့မှမဖြစ်နိုင်ပါဘူးအဲ့တော့ကျွန်တော်တို့တွေရှေ့ဆက်ဖြတ်တန်းနေရတဲ့ကာလမှာကျွန်တော်တို့အမှုပညာရေးနဲ့ပတ်သက်ပြီးရောဖြစ်ဖြစ်လွတ်လပ်စွာလုပ်နိုင်ဖို့ဆိုတာကျွန်တော်တို့နိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီရှိဖို့လိုပါတယ်စစ်မှန်တဲ့ခေါင်းဆောင်ရှိဖို့လိုပါတယ်အဲ့တော့ကျွန်တော်တို့အားလုံးကအခုချိန်မှာဘသူတွေပေပါတီတွေဘယ်အကြောင်းတွေပေါ်မှာတွဲပြီးမှဒီရာကိုတော်လန်နေခြင်းမဟုတ်ပါဘူးကျွန်တော်တို့ပြည်သူတွေအတွက်လွတ်မြောက်တဲ့ပြည်သူတွေအတွက်လွတ်လပ်တဲ့လမ်းစဉ်တစ်ခုကိုကျွန်တော်တို့ပြည်သူတွေကိုယ်တိုင်ရှာဖွေနေခြင်းဖြစ်ပါတယ်အဲဒီအတွက်အားလုံးတူတူပူးပေါင်းပါဝင်စေခြင်းပါတယ်
So down အပိတဲ့ပြဿနာတွေမှာလည်းအာ down နဲ့အမြင်တူတဲ့လူတွေရှိနိုင်တယ်လို့ပေါ့နည်းအမြင်မတူအမြင်ကွဲတဲ့သူတွေလည်းရှိနိုင်ပါတယ်ဆိုတော့အဲ့လိုမျိုးပြဿနာတွေဆုံးရှုံးသွားမှာမျိုးရောမစိုးရင်လားရှင
်မစိုးရင်ပါဘူးဗျဘာလို့လဲဆိုတော့သူတို့အမြင်မတူခြင်းဟာသူတို့ကသူတို့မှန်လားမလားကိုယ်တိုင်ဆုံးဖြတ်ရပါလိမ့်မယ်ကျွန်တော်ကိုယ်တိုင်လည်းကျွန်တော်မြင်နဲ့ကျွန်တော်ယက်တီချက်ကိုကျွန်တော်မှန်လားမလားကျွန်တော်ကိုယ်တိုင်ဆုံးဖြတ်ထားပြီးသားပါအဲ့တော့အားလုံးကကိုယ့်ရဲ့ယက်တီချက်ကိုယ့်ရဲ့ဖြတ်တမ်းမှုအတွက်ကိုကိုရံမှန်နေလားမှားနေလားဆုံးဖြတ်ဖို့လိုပါတယ်အဲ့ဆုံးဖြတ်ချက်ကဒါလည်းကျွန်တော်တို့ရဲ့တမိုင်းပါကျွန်တော်တို့ရဲ့အနာဂတ်ပါအဲ့တော့ကျွန်တော်လူငယ်တွေကအနာဂတ်ကိုတန်ဖိုးထားမယ်အိမ်မက်တွေကိုတန်ဖိုးထားတယ်ဆိုတာအခုချိန်မှာအဖြေပါပဲကျွန်တော်လူငယ်တွေဘယ်လောက်ထိအိမ်မက်တွေအနာဂတ်တွေကိုတန်ဖိုးထားလဲကိုယ့်နိုင်ငံကိုဘယ်လောက်တန်ဖိုးထားလဲဆိုတာကျွန်တော်ပြောကြမလို့လောက်အဖြေရှိပါတယ
်အခုဒီပြည်ရင်းမှာပေါ့နော်လမ်းပေါ်ထွက်ပြီးတော့ဆန္ဒပြနေတဲ့သူတွေကိုချီးရင်တော်တော်များများအများစုလို့တော့ပြောနိုင်ပါတယ်အားလုံးကလူငယ်တွေကိုမြင်ရပါတယ်ဆိုတော့အဲ့ဒီပုံမှာရောတောင်းအနေနဲ့ဘယ်လိုမျိုးပြောချင်လဲရှင်
လေးစားပါတယ်လို့ရေကိုပြောချင်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့လူငယ်တွေကသာလေအနာဂတ်တွေကိုပေါ်ဆောင်အောင်ဖြစ်ပါတယ်အဲ့ဒီအတွက်အခုလိုမျိုးအားလုံးကဟိုတစိတ်တဲ့တဝမ်းတဲ့နဲ့တလန်းတဲ့ကိုတင်းကြီးတင်းကျွတ်တဲ့သွားနေခြင်းဟာကျွန်တော်တို့နိုင်ငံအနာဂတ်အတွက်ကောင်းမွန်တဲ့အရာလို့လည်းမြင်တယ်လို့ဒီအနာရှင်ဆုံးရှုံးဖို့အတွက်အန်ဂိမ်တစ်ခုလို့လည်းကျွန်တော်မြင်ပါတယ်
ဟုတ်ဆိုတော့ down အနေနဲ့ပေါ့နော်အခုလိုမျိုးဒါတော်တော်လေးပုံမဲ့လင်းလင်းပြောတယ်လှုပ်ရှားမှုတွေတက်တက်ကြွကြွအားပေးနေတယ်ပေါ့လေဆိုတော့အဲ့လိုမျိုးလုပ်နေလို့အခုဒါလက်ရှိကတော့အနုပညာအလုံးနဲ့တခြားနိုင်ငံတစ်ခုမှရောက်နေတော့အဲ့လိုမျိုးပြောနေဆိုနေလို့ပြည်ရေးကိုပြန်နိုင်ဖို့အခက်အခဲဖြစ်မယ်အဆွန်းဆုံးထိပေါ့နော်အဖမ်းခံရမယ့်အထီတော်မှဖြစ်နိုင်ပါတယ်ဆိုတော့အဲ့အတွက်ကိုရောကြိုးပြီးတော့တွတ်ထားပါရှင
်ကြိုးတွတ်ထားပါတယ်ဒါမဲ့လည်းကျွန်တော်နိုင်ငံကကျွန်တော်ဘယ်တော့မှပြစ်မထားဘူးကျွန်တော်ပြန်လာမှာပ
ါဆိုတော့
တခြားနိုင်ငံမှမနေနိုင်ပါဘူး
ဟုတ်ဆိုဒီဒီမိုကရေစီတိုက်ပွဲပေါ့လေပြောရမယ်ဆိုရင်ဒီဆက်အာဏာရှင်သိမ်းမှုကိုအဆုံးသတ်အောင်လုပ်ဖို့ကခရီးကကြာနိုင်ပါတယ်ဟာအရင်ဒီဗမာပြည်မှာရှိခဲ့တဲ့တမိုင်းတွေကိုချီရင်ဒါဆယ်စုနှစ်နဲ့ချီပြီးတော့ကိုကြာနိုင်ပါတယ်ဆိုတော့အဲ့လိုမျိုးရေရှည်လှုပ်သွားဖို့အထီရောကိုကဆုံးဖြတ်ထားလားရှင
်ဆုံးဖြတ်ထားပါတယ်အာဏာရှင်စနစ်မကြဆုံးမချင်းကျွန်တော်တော်လန့်နေမှာပါကျွန်တော်ရက်တည်နေမှာပါဘာဖြစ်လို့လဲဆိုတော့ဟိုဒါကျွန်တော်တို့ကိုပိုင်ကိုအနာဂတ်တစ်ခုတည်းအတွက်ကျွန်တော်တို့လုပ်နေခြင်းမဟုတ်ပါဘူးကျွန်တော်တို့ခင်မာကျွန်တော်တို့လူငယ်တွေကနောင်တတရားနဲ့မဖြတ်တန်းဖို့လိုပါတယ်။နောက်လူငယ်တွေကျွန်တော်တို့လူငယ်တွေကျွန်တော်တို့ခေတ်ကလူငယ်တွေကိုအကြောင်းပြန်တွေးတဲ့အချိန်ကျရင်ကျွန်တော်တို့ကနောင်တတရားနဲ့ဖြတ်တန်းနေတဲ့လူငယ်တွေမဟုတ်ဘူးဆိုတာကိုအသိစေချင်ပါတယ်။အဲ့ဒါကိုပဲကျွန်တော်ပြောချင်ပါတယ
်။ကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုမျိုးအချိန်ပေးပြီးတော့
ဖြေတယ်။ကျေးဇူးများကြီးကျေးဇူးများကြီးတင်ပါတယ်ကျွန်တော်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ဒီနေ့ကနေ့မနက်ခင်းသတင်းဝါရီနာပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုတော့သတင်းအချင်းချင်းကိုဆက်လက်ကြီးညာပေးပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးလို့73ရက်မြောက်နေမှာပဲပြည်သူလူထုရဲ့လုံခြုံဘေးကင်းရေးအတွက်ညအချိန်မတော်မှာပြည်သူလူထုကိုယ်တိုင်ကြိုးပမ်းကာကွယ်နေကြရပြီဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးလမ်းမတော်တင်ငန်းကျုံငမိုးရဲ့အပါအဝင်နေရာတော်တော်များများမှာအစိတ်ခတ်မှုနဲ့မိကွင်းပြမှုတွေဖြစ်ပေါ်နေတဲ့ဆိုပြီး Citizen Journalist လို့ခေါ်တဲ့တာမန်ပြည်သူတွေတဲကသတင်းပေးပို့သူတွေကလူမှုမီဒီယာတွေကနေတဆင့်ဖြန့်ဝေနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကအာဏာသိမ်းလိုက်တဲ့မြန်မာစစ်တပ်ကနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေကိုပြင်ဆင်နေဆိုပြီးအမိန့်ဥပဒေတရားထုတ်ပြန်လိုက်ပါတယ်။ဖေဖော်ဝါရီလ13ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အဲ့ဒီဥပဒေအရမြန်မာနိုင်ငံသားတွေရဲ့ပုဂ္ဂိုလ်ရေးလွတ်လပ်권ကိုအကာအကွယ်ပေးထားတဲ့ပြောင်းလဲချက်တွေကိုရဆိုင်ထားရမယ်လို့ဆိုပါတယ်။ဆီယနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြသူတွေကိုနိုင်ငံအနှံ့အညီနဲ့ပိုင်းတွေမှာလိုက်လံဖမ်းဆီးနေတဲ့သတင်းတွေထွက်ပေါ်နေချိန်မှာဒီဥပဒေကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အမိန့်နဲ့ထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းရေးအပြေဒေါန်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပါအဝင်နိုင်ငံရေးကောင်းဆောင်တွေတက်ကြွလှုပ်ရှားသူတွေနဲ့ရွေးကောက်ပွဲတာဝန်ရှိသူတွေကိုဖမ်းဆီးနေတာသတင်းတစ်ပတ်တည်းရောက်လာချိန်မှာပဲ ဖက်စီနိုင်ခြင်းမရှိသေးတဲ့လူသိများတဲ့လူရှားတကြွသူတွေတချို့ကိုနေ့တုန်းကမြန်မာစစ်တပ်ကတရားစွဲဆိုဖမ်းဆီးမိန်ထုတ်ပြန်လိုက်ပါတယ်။ဒီကြေညာချက်အရ88မျိုးဆက်ကျောင်းသားကောင်းဆောင်တွေဖြစ်တဲ့ကိုမင်းကိုနိုင်နဲ့ကိုဂျင်မီတို့အပါအဝင်စုစုပေါင်း9ယောက်ကိုဖမ်းရန်ထုတ်လိုက်တာဖြစ်ပါတယ်။ဒီနေ့ကနေဒီမနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA ကနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်တဲ့ရှင်များကိုစိတ်နှပြရှင်လန်းချမ်းမြေပါစေ။ကျွန်တော်ရဲမထွန်ပါ
This program has come to you from the Voice of America, Washington.